အာရဏယောဂီရပေါင်းတော်ကောင်းတို့ယခုချိန်ခါမှစပြီးသစ္စာတရားအလုံးပေတရားများသာကြားကြရမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးတစ်ထက်တော်ခါကာလတုန်းကတရားရှင်ကတော်မြတ်ကြီးသာဝတိပြည်မူစေတဝန်ကျောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နိုင်ယူကြတဲ့တရားနာပရိသတ်ပေါင်းတော်ကောင်းတို့သီနာကတရားနာညာကခန္ဓာဆိုင်တို့သောတာပတ္တိမေညာသဂရကမိမေညာနာဂာမိမေညာရဟတမေညာများအတိအသိရရှိသွားကြသလိုယနေ့လည်းပဲအားလုံးသောတရားနာပရိသတ်ပေါင်းတော်ကောင်းတို့သီနာကတရားနာညာကခန္ဓာဆိုင်၍သောတာပတ္တိမေညာများရနိုင်ကြပါစေသဂရကမိမေညာများရနိုင်ကြပါစေအနာဂါမိမေညာများရနိုင်ကြပါစေအရဟတမေညာများရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါလေ။ဒီတော့မြတ်စွာဘုရားသခင်တော်မြတ်ကြီးကသန္တာရဒုက္ခကန္တာရခိတိသာသောရဖီလိတံခေမတဘူမိပါပိတိတတ္ထဝါဟောဝိလာယကောမြတ်စွာဘုရားကဒီတန်းခေါ်ကြတာကိလေသာသောရပိလိတံကိလေသာဆိုတဲ့သခိုးရံသူတွေနှိစ္စခံနေရတဲ့ဘုဒ္ဓဆေပုဂ္ဂိုလ်တွေကိုတတ္ထဝါဟောဝိလာယကောလူသောမာတို့ရဲ့ဆရာတခင်ဖြစ်တော်မူတဲ့လူသောမာတို့ရဲ့အကြီးအမှုဖြစ်တော်မူတဲ့မြတ်စွာဘုရားတခင်ကိုရောမြတ်ကြည့်သည်သန္တာရဒုက္ခကန္တာရသန္တာရဒိဋ္ဌိသောဆင်းရဲကန္တာရခရီးချမ်းကြီးမှခေမတဘူမိဘေကင်းရာအရာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုပါပိတိရောက်စေတတ်ပါလေ။အစဘုရားရဲ့ဟောကြားချက်အရာလောကကြီးထဲမှာရှိနေတဲ့ဘုရုဇဉ်ပုဂ္ဂိုလ်များသည်ကိလေသာဆိုတဲ့ခိုးသူရံသူတို့ရဲ့အနှိမ့်ဆက်အဖြစ်အစည်းကိုအမြဲတမ်းခံနေကြရတယ်တဲ့။ဘောင်းကြီးတို့တရားဟောမှာများမမှန်ဘူးလားပါ။မှန်ပါဗျာ။အမှန်ကိုအမှန်အတိုင်းမသိတော့အဝိဇ္ဇာကိလေသာရဲ့အနှိမ့်ဆက်ခံရတာပေါ့နော်သစ္စာတရားကိုသစ္စာတရားမှမသိတော့အဝိဇ္ဇာကိလေသာရဲ့အနှိမ့်ဆက်ခံကြရပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမဆိုတဲ့ဆွဲလန်းတွေဝင်နေတဲ့အခါကျတော့ဒိဋ္ဌိကိလေသာရဲ့အနှိမ့်ဆက်ခံရပုဂ္ဂတရဘာကတရဘာယောက်ျားမိန်းမဆိုတဲ့အထင်မှားမြင်မှမှုတွေနဲ့ตาญาလိုက်ကြတတ်မဲ့လိုက်ကြနှက်တက်လိုက်ကြตาญาတတ်မဲ့နှက်တက်မှုတွေဖြစ်ပြန်တော့လည်းပဲတဏှာခိလေသာရဲ့အနှိမ့်ဆက်မခံရဘူးလားခံရအဲ့ဒီခိလေသာတွေမိမိတို့ရဲ့တဏ္ဍာမှာဖြစ်လာပြီဆိုရင်ဒီကိလေသာတွေဟာသစ္စာမြင်နဲ့ပြောလိုက်တာဘာသစ္စာလဲတော့သမုဒိယသစ္စာကိလေသာတရားတွေဘာသစ္စာတော့သမုဒိယသစ္စာတွေပါမိမိတို့ရဲ့တဏှာမှာကိလေသာဆိုတဲ့အကြောင်းသမုဒိယသစ္စာတွေဖြစ်လာပြီဆိုရင်ကမ္မဘဝပစ္စယဇာတိကမ္မဘဝပစ္စယတဏှာအုပ်ချုပ်တဲ့ကံဒိဋ္ဌိအုပ်ချုပ်တဲ့ကံအဝိဇ္ဇာအုပ်ချုပ်တဲ့ကံအဲ့ဒီကံတွေမိမိတို့ရဲ့တဏှာမှာဖြစ်ပေါ်လာတဲ့အတွက်ကံတို့သောကြောင့်တရားကြောင့်ဇာတိပရိသန္တိမနေရဘူးလားနေရပါဘူးပရိသန္တိနေတော့ဇာတိပရိသန္တိခန္ဓာဘယ်နှပါးပါလဲဇာတိပရိသန္တိခန္ဓာ၅ပါးတွေ့ရပြီဆိုရင်ကိုယ်ချင်းဆင်းရဲနာချင်းဆင်းရဲသိချင်းဆင်းရဲမတွေ့ရဘူးလားတွေ့ရပါလားကိလေသာသောရပိဋိတံကိလေသာဆိုတဲ့ယံသူတို့သည်ကိလေသာဆိုတဲ့ဘုသူယံသူတို့သည်ပိဋိတံနှိစ္စအတ္တောကိလေသာတရားတွေကဘလောက်အထိနှိစ္စနေတယ်လဲဆိုရင် ။အိုခြင်းပြီးနာခြင်းပြီးသိခြင်းပြီးနဲ့တွေ့အောင်လို့ပဲမနစ်ဆက်ဘူးလားနဲ့ဆက်လား။အဲ့ဒီဖြစ်နေမကပါဘူးသောကပရိဒေဝဒုက္ခဒေါမနတာဥပါယတာသံဘဝတိဆိုတော့သောကပရိဒေဝဒုက္ခဒေါမနတာဥပါယတာဆိုတဲ့ဒုက္ခမျိုးစုံနဲ့လည်းပဲမတွေ့ရဘူးလားတွေ့ရလား။အဲ့ဒါတော့ဒုက္ခမျိုးစုံနဲ့တွေ့အောင်ကိလေသာတရားတွေကနှိမ့်ဆက်တတ်ပါလေ။အရိတ္တကိလေသာမျိုးစုံရဲ့နှိမ့်ဆက်ခံနေရတဲ့တရားရကမှာအပေါင်းတော်ကောင်းတို့ကိုမြတ်စွာဘုရားသခင်ကတော်မြတ်ကြီးကသန္တာရဒုက္ခကန္တာရဒုက္ခမျိုးစုံနဲ့ပြည့်စုံနေတဲ့သန္တာရတိဟုသောခရီးပေခရီးကဲပေးကြည့်ပါခေမတဘုံမင်းဒုက္ခကင်းရာနိဗ္ဗာန်ချမ်းသာဆိုတဲ့အရာကတော့ပါပိတိကောင်းစွာမတွေ့ရောက်စေတတ်ပါလေဒုက္ခကင်းရာနိဗ္ဗာန်ချမ်းသာရောက်ဘုရားရှင်ကတော်မြတ်ကြီးကအာလောကတရားနာပရိသတ်အပေါင်းတော်ကောင်းများကိုပို့မပေးဘူးလားပို့ပေးတာလားပုံပေးတတ်ပါလေ။အဲဒါပုံပေးတဲ့အခါကျတော့ဘယ်လိုနည်းနဲ့ပုံပေးတယ်လဲဆိုရင်တတ္ထဝါဟောဝိနာယကောလဲအောင်ခြင်းနဲ့ခရီးသွားတဲ့အခါမှာလဲမှုခြင်းနဲ့တူတဲ့ပုံကရှေ့ကနေပြီးတော့နောက်ကပါလာတဲ့လဲကုန်တယ်ပေါ့များစွာမှန်ကန်တဲ့လမ်းကြောင်းပေါ်ကြောက်အောင်လမ်းကြောင်းပြပြီးတော့အကူအညီပေးခဲ့။အဲဒီလိုပဲမြတ်စွာဘုရားတက္ကကရောမြတ်ကြီးကလည်းပဲအာလောကဒကာဒကာမအပေါင်းတော်ကောင်းတို့ကိုလမ်းမကိုမရောက်စေခဲ့နဲ့။လမ်းမှရောက်အောင်ပို့ဆောင်တဲ့သဘောမျိုးနဲ့ပို့ဆောင်တဲ့နည်းလမ်းနဲ့အကူအညီမပေးဘူးလားပေးခဲ့လား။လမ်းမကိုမရောက်စေခဲ့နဲ့လမ်းမကိုရောက်အောင်လမ်းမကိုရှောက်နိုင်အောင်ညွန်ပြပြီးတော်မူတတ်သောမြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားတခင်ကရောမြတ်ကြီးဟောကြားတော်မူတဲ့ညွန်ပြပြီးတော်မူတဲ့လမ်းကြောင်းအတိုင်းလိုက်ကြလို့ရှိဒုက္ခခတ်သိငြိမ်းညာနိဗ္ဗာန်မရောက်နိုင်ဘူးလားရောက်နိုင်ပါလားမြတ်စွာဘုရားတခင်ကရောမြတ်ကြီးပြီးခဲ့တဲ့လမ်းကြောင်းကဘာလမ်းကြောင်းလဲဆိုတော့တတိပဋ္ဌာန်ဆိုတဲ့လမ်းကြောင်းပါပဲဘာလမ်းကြောင်းတော့ေကာယနောအယံဘိကဝေမကောသတ္တနာဝိတ္တတိယသောကပရိဒိဝနာသမတိကမယဒုက္ခဒေါမနသနာအထေကမယညာယတအာရိကမယနိဗ္ဗာနတသစ္စိကရိယာယဧကာယနောအယံဘိကဝေမကောခြေသားလို့ပြောတယ်။ဟောဒီတိပ္ပဏဆိုတဲ့လမ်းကြောင်းပါ။ခြေသားလို့အတွက်အမတအားကိုးစရာဖြစ်တယ်။တခုတည်းသောလမ်းကြောင်းလမ်းမှာအမှန်ဖြစ်ပါလေ။သစ္စာဘုရားကမပြောခင်ဘုရားပြောခဲ့ဧကာယနာယံဘိက္ခုမေကောတတ္တနာဝိတ္တတိယခြေသားတို့အတွက်တတ္တဝါတို့အတွက်ကိလေသာအလုံးမှစင်ကြယ်ဖို့ရန်အတွက်တခုတည်းသောလမ်းကြောင်းလမ်းမှာဖြစ်ပါလေတဲ့နော်ကိလေသာအလုံးမှစင်ကြယ်ဖို့ရန်အတွက်တခုတည်းသောလမ်းကြောင်းလမ်းမှာဖြစ်တယ်ဒါရမကသေးဘူးတဲ့သောကပရိဒေဝနာတမဒိကမယသောကပရိဒိဝါနာသောကပရိဒိဝါဒုက္ခဒေါမနသာစရှိတဲ့ဘေးဒုက္ခအပေါင်းတွေကိုလည်းပဲသမတေကမယနှုံမြောက်နိုင်စေခြင်းအကျိုးမှာပဋိပဌာန်ဆိုတဲ့လမ်းကြောင်းကိုသာလိုက်ကြမယ်ဆိုရင်သောကပရိဒိဝါအစရှိတဲ့ဘေးရမျိုးမျိုးကိုလည်းပဲမနှုံမြောက်နိုင်ဘူးလားနှုံမြောက်နိုင်ပါလားနှုံမြောက်နိုင်မယ်ဒုက္ခဒေါမနသာနာအထေကမယဒုက္ခဒေါမနသာဆိုတဲ့ဘေးအပေါင်းတွေကိုလည်းပြအတ္တကမာယ60နိုင်ပါတယ်ဟုတ်တယ်မလားဒုက္ခဒေါမနတာဘေးဒုက္ခအပေါင်းတွေကိုလည်းပဲမ60နိုင်ဘူးလား60နိုင်လား60ပြောက်60နိုင်ပါတယ်ဒါလည်းမကသေးဘူးလေဒုက္ခဒေါမနတာနာအတ္တကမာယညာယတအတ္တကမာယညာယတမဲ့ညာဆိုတဲ့ညာတုညာမြတ်ကိုလည်းပဲအတ္တကမာယရစေနိုင်ပါလေမဲ့ညာဖွညာများကိုလည်းပဲမရစေနိုင်ဘူးလားရစေနိုင်ပါလားပါတရားနဲ့အတိပဋ္ဌာန်တရားပါတရားပါလေအဲဒီတော့မဲ့ညာဖွညာများရသွားတဲ့အခါကျတော့နောက်ဆုံးရရှိမဲ့အကျိုးတရားကနိဗ္ဗာန်တသစ္စေကရိယာယနိဗ္ဗာန်တနိဗ္ဗာန်ဆိုတဲ့ အင်းငင်ချမ်းသာရာဖြစ်တဲ့တန်တိဒုက္ခအမြတ်တတ်ကိုလည်းပဲနိဗ္ဗာန်ချမ်းသာဆိုတဲ့တရားကိုလည်းပဲတဲ့တိသိကိရိယာများကောင်းစွာမျက်မှောက်ပြုနိုင်ပါလေဘယ်တရားလဲတော့တတိပဋ္ဌာန်တရားပါဘာတရားတော့အဲဒီတော့တတိပဋ္ဌာန်တရားကိုပွားများအားထုတ်ကြမယ်ဆိုရင်မိမိရဲ့တဏ္ဍာမှာရှိနေတဲ့ကိလေသာတရားတွေကိုလည်းပဲစင်ကြယ်စေနိုင်တယ်သောကပရိနိဗ္ဗာန်တရားတွေကိုလည်းလုံရောက်စေနိုင်တယ်။ဒုက္ခဓမ္မသာတရားတွေကိုလည်းပဲချုပ်ပြောက်ပြည့်စည်စေနိုင်တယ်။မညာပူဇာများကိုလည်းရရှိစေနိုင်တယ်။နိဗ္ဗာန်ချမ်းသာကိုလည်းပဲမြင်မောက်ပြုစေနိုင်တယ်။အမတန်ကြီးမားတဲ့အကျိုးတွေကိုရရှိစေနိုင်တဲ့တရားတွေတခြားတရားလားအဋ္ဌပဋ္ဌာန်တရားလား။ဟုတ်တယ်အဋ္ဌပဋ္ဌာန်တရားအရိတိဗရတရားကိုဘုန်းကြီးတို့ယောဂီအပေါင်းတော်ကောင်းများယခုချိန်ခါမှာကောင်းမွန်စွာကျင့်သုံးနေတဲ့အချိန်ခါဖြစ်ပါတယ်နော်အဲဒီတော့ကျင့်သုံးနေတဲ့အခါကျတော့ဒီတော်ရှင်ကမပဏိတဘုဂောဆရာတော်ဘုရားကြီးကတိဗရတရားနဲ့ပတ်သက်ပြီးတော့ပေါင်းမျိုးဖွဲ့ပြောထားတာရှိပါတယ်ဘယ်နှမျိုးလဲ
3မျိုး
အဲဒီ3မျိုးကဘာလဲဆိုရင်နံပါတ်1ကတတိပဋ္ဌာန်နံပါတ်1က
တ
တိပဋ္ဌာန်နံပါတ်2ကတတိပဋ္ဌာန်ဘာဝနာနံပါတ်1က
တတိပဋ
္ဌာန်ဘာဝနာနောက်တစ်ခါနံပါတ်3ကတတိပဋ္ဌာန်လမ်းဆောင်ဆိုပြီးတော့တတိပဋ္ဌာန်ကျင့်စဉ်နဲ့ပတ်သက်ပြီး3မျိုး3သာခွဲခြားပြီးတော့မဟောဘူးလားဟောတာနံပါတ်1ကဘာပါလဲတတိပဋ္ဌာန်နောက်တစ်ခါနံပါတ်2ကတတိပဋ္ဌာန်ဘာဝနာနောက်တစ်ခါနံပါတ်3ကဘာလဲတတိပဋ္ဌာန်လမ်းဆုံးဘယ်နှမျိုးလဲ
3မျိုး
တတိပဋ္ဌာန်ယေတတိပဋ္ဌာနာဘာဝနာယေတတိပဋ္ဌာန်လမ်းဆုံးယေဘယ်နှမျိုးပြတာ
3မျိုး
အဲဒီ3မျိုးပြထားတဲ့အထက်မှာတတိပဋ္ဌာန်ဆိုတာကတတိတရားကလေးတင်းနေတာကိုပြောတာနော်မိမိတို့ရဲ့သတ္တမတတိတရားကလေးတွေတင်းနေတယ်တတိတရားကလေးတွေအများတန်းဆင်ခြင်နှလုံးသွင်းနေတယ်အဲဒီလိုတတိပဋ္ဌာန်တရားလေးတတိတရားလေးတင်းနေခြင်းကိုတခြားလို့ခေါ်ပါတာတတိပဋ္ဌာန်လို့ခေါ်ပါတာတတိပဋ္ဌာန်တတိပြဋ္ဌာန်ပါတယ်တတိပြဋ္ဌာန်နေတဲ့အချိန်ကာလဆိုလိုတာပေါ့နော်အဲဒီတော့တတိတရားတွေဘယ်နေရာမှာကိန်းနေရာမှာလဲမိတော့မိမိတို့ရဲ့သတ္တမှာပေါ်ပေါက်လာတဲ့ယုတ်တရားနတ်တရားဗာတရားတွေတော့အဲဒီယုတ်တရားနတ်တရားကိုကျင်ပွားလိုက်တော့ခန္ဓာဘယ်နှပါလဲဘယ်ခန္ဓာတွေပါလဲသုဘေခန္ဓာဒုရကခန္ဓာသင်္ကေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာဘယ်နှပါးလဲ
။
အဲဒီခန္ဓာ၅ပါးကိုတတိပဋ္ဌာန်ဤနဲ့ရင်းချောင်းလိုက်မယ်ဆိုရင်၄မျိုးရှိတယ်။ဘယ်နှမျိုးလဲ
။
အဲဒီ၄မျိုးကယုတ်တရားကိုရှုမယ်ဆိုရင်ဘာတတိပဋ္ဌာန်လဲ
။
ကာယဥပဒနာတတိပဋ္ဌာန်ရူပခန္ဓာလို့ခေါ်တဲ့ယုံတရားကိုရှုရင်ကာယဉ္စပန္နနာတတိပဋ္ဌာန်ဝေဒနာလို့ခေါ်တဲ့ဝေဒနာခန္ဓာကိုရှုရင်ဝေဒနာဉ္စပန္နနာတတိပဋ္ဌာန်ဒီလိုမှလားနောက်တစ်ခါကျတော့စိတ်လို့ခေါ်တဲ့ဝိညာဉ်နဲ့ခန္ဓာကိုရှုရင်ဘာဉ္စပန္နနာပါလိမ့
်
စိတ်ဓာတ်ဉ္စပန္နနာတတိပဋ္ဌာန်ဘယ်နှမျိုးရှိသွားကျန်တဲ့ခန္ဓာနှစ်ပါးဘယ်လိုနေတဲ့တော့သင်ညက်ခန္ဓာသင်္ခါရအဲ့ဒီသင်ညက်ခန္ဓာသင်္ခါရခန္ဓာအပါအဝင်ခန္ဓာအလုံးကိုတဲ့တတိယကပ်ပြီးရှင်မသုံးသပ်လိုက်မယ်ဆိုရင်ဓမ္မာနုပသနာတတိပဋ္ဌာန်မဖြစ်ဘူးလားဖြစ်တယ်ရှင
်
ပါဘုရားအလုံးပေါင်းလိုက်တော့တတိပဋ္ဌာန်ဘယ်နှပါလဲခန္ဓာကဘယ်နှပါလဲအဲ့ဒီခန္ဓာကမှအပေါ်မှာတတိယကပ်ပြီးရှင်မလိုက်တော့ဝေဒနာကိုရှုရင်ဝေဒနာနုပသနာယုတ်ကိုရှုရင်ကာယ ानु ပัตနာစိတ်ကိုရှုရင
်
စေတ ानु ပัตနာခန္ဓာအားလုံးကိုချုပ်ငုံပြီးတော့ရှုလိုက်ရင
်
ဓမ္မ ानु ပัตနာတတိပဋ္ဌာန်မဖြစ်ဘူးလားဖြစ်လားဖြစ
်ပါ
ဘူး။ဒါကြောင့်တတိပဋ္ဌာန်အနည်းနဲ့ရှုလိုက်တဲ့အခါကျတော့မိမိတို့ရဲ့တဏ္ဍာမှာဖြစ်ပေါ်လာတဲ့ယုတ်တရားနဲ့တရားကလေးတွေကိုတတိနည်းနဲ့ကပ်ပြီးတော့ကြည့်လိုက်တော့နံပါတ်၄တတိပဋ္ဌာန်ဖြစ်သွားပြီ။ဘာဖြစ်သွားတော့အရိယသရီမဏဖြစ်သွားတဲ့အချိန်မှာမြတ်စွာဘုရားသခင်ပရမညာကြီးကတမုဒိယဓမ္မနိပတ်ဒီဝါ ကာယသမေဝိဟာရတိသမုဒိယဓမ္မနုပတိမာသမုဒိယဓမ္မနုပတိမာကာယသမေဝိဟာရတိဝေယဓမ္မနုပတိဝါကာယသမေဝိဟာရတိယောဆိုတဲ့ရုပ်ခန္ဓာကိုရှုတဲ့တတိကိဋ္ဌာရဲ့ယောဂီပုဂ္ဂိုလ်သည်အရိယောတရားရဲ့ဖြစ်တာကိုလည်းပဲမြင်အောင်ကြည့်ရမယ်။ဘာကိုမြင်အောင်ကြည့်ရမှာလဲ။ဖြစ်တာကိုမြင်အောင်ကြည့်ပြီးတဲ့အခါကျတော့ပြက်တာကိုလည်းမြင်အောင်ကြည့်ရမယ်။ဘယ်နှမျိုးလဲ။အရိတော့ယောဂကိုကြည့်ပါယောဂကိုကြည့်ပါလို့ပြောပြနေတယ်။မြတ်စွာဘုရားတခင်ပရောမြတ်ကြီးကယောဂတရားကိုကြည့်နေရုံနဲ့ပြည့်ပြည့်စုံပြီလို့ပြောခဲ့တာဟာအဲ့ဒီယောဂတရားကလေးဖြစ်တာကိုလည်းမြင်အောင်ကြည့်ပြက်တာကိုလည်းမြင်အောင်ကြည့်အရာကိုပဲဘုန်းကြီးတို့တချို့တချို့သောက်တန်နေမှာကြတော့ဣတိရူပံဣတိရူပတသမုဒေယောဣတိရူပတအာထင်ကမောတောင်းချက်မဟုတ်ခဲ့ဘူးလားဟုတ်ကဲ့လားယောဂတရားနဲ့ပတ်သက်လို့လေဣတိရူပံဟောတာလေးကယောဂတရားလေးပါပဲလို့သိအောင်လုပ်လိုက်ပါဟုတ်တယ်မလားဣတိရူပံဣတိဣတရားလေးတွေကဘာရူပံယုတ်တရားလေးပါပဲလို့အဲ့ဒါလို့သိအောင်လုပ်လိုက်ပါဆိုတော့ယုတ်တရားကိုယုတ်တရားမှသိအောင်ကြိုးစားလိုက်ပါဆိုတဲ့အဓိပ္ပာယ်မရောဘူးလားရောယုတ်တရားကိုယုတ်တရားမှသိအောင်ကြိုးစားပေးလိုက်ပါနော်ယုတ်တရားကိုယုတ်တရားမှသိအောင်ဘာနဲ့ကြိုးစားမလဲတတိလေးကပ်ပြီးတော့ကြိုးစားပေးလိုက်ပါဘာနဲ့ကြိုးစားမလဲ။ဘာလို့တတိလေးကပ်ပြီးတော့ကြိုးစားပေးလိုက်တော့တတိပဋ္ဌာန်ကဖြစ်မှုလားဖြစ်သွားတာ။ယုတ်တရားပေါ်မှာတတိပဋ္ဌာန်ကျင်းနေတဲ့ဘာအနုပသနာတွေတော့ကာယအနုပသနာတတိပဋ္ဌာန်။ဘာအနုပသနာပါလဲ။ကာယအနုပသနာ။အဲ့ဒီလိုယုတ်တရားအပေါ်မှာတတိလေးကပ်ပြီးတော့ကြည့်လို့ကာယအနုပသနာတတိပဋ္ဌာန်ဖြစ်သွားပြီဆိုရင်ဣတိရူပံဣတိရူပတသမုဒေယောဣတိရူပတအထင်ကမောဣတိဤဒီကာရူပတရုပ်ဆိုးတဲ့ရူပခန္ဓာတရားရဲ့တမှုတေရောဖြစ်လာခြင်းပါပဲမသိရဘူးလားသိပြရမှာလားဣတိရူပံဣတိရူပတတမှုတေရောဣတိရူပတတမှုတေရောဆိုတာယုတ်တရားကလေးဖြစ်လာတာကိုလေယုတ်တရားကလေးဖြစ်လာတာပဲလို့သိအောင်ကြိုးစားလိုက်ပါတယ်ဟုတ်တယ်မလားဖြစ်တာသိပြီဆိုရင်တောင်းပြီးပြီလားပြီးတော့မပြီးသေးဘူးဣတိရူပတအဋ္ဌကမောဣတိဤသို့သဘောရှိသောတရားလေးဒီကရူပတယုတ်တရားရဲ့အထေကမောချုပ်ပြောက်ပြစီသွားခြင်းပါပဲယုတ်တရားကလေးဖြစ်လာတာကိုလည်းသိအောင်လုပ်ပါယုတ်တရားကလေးပြတ်သွားတာကိုလည်းသိအောင်လုပ်ပါဒီလိုမလားအဲဒီတော့ယုတ်တရားကိုသိပြီဆိုရင်ယုတ်တရားရဲ့သဘောသွားလေးသိပြီဆိုရင်ယုတ်တရားရဲ့သဘောသွားလေးသိပြီယုံနဲ့တောင်းကြည့်ပြီလားမို့မရှိပါဘူးဘာလို့ဆက်လို့ရပါလဲယောတရားကလေးဖြစ်တာကိုလည်းသိအောင်လုပ်ပါ။နောက်တစ်ခါယောတရားကလေးကျက်တာကိုလည်းသိအောင်လုပ်ပါ။အဲ့တော့ဘယ်သတိပ္ပဏနာပါဠိတော်မှာဘယ်လိုပြောတော့တန်ဘုဒ္ဓယဓမ္မနုပတိဝါဖြစ်တာကိုလည်းသိအောင်လုပ်ပါ။အတူတူပဲမဟုတ်လား။ဝေယဓမ္မနုပတိဝါကျက်တာကိုလည်းသိအောင်လုပ်ပါ။အဲ့ဒီတော့ယောတရားကိုကြည့်ကာယနိပတ္တနာသတိပ္ပဏနာဖြစ်တယ်ပေါ့။ဘာနိပတ္တနာဖြစ်တော့ယုတ်တရားကိုယုတ်တရားမှသိရင်ဘာအနုပသနာဖြစ်တော့ကာယအနုပသနာတတိပဋ္ဌာန်ဖြစ်တယ်နော်အဲဒီယုတ်တရားကိုယုတ်တရားမှသိပြီးတဲ့အခါကျတော့ယုတ်တရားကလေးဖြစ်ပေါ်လာတာကိုလည်းမသိရဘူးလားသိရမှာလားယုတ်တရားကလေးဖြစ်ပေါ်လာတယ်ပေါ်ဖြစ်ပေါ်လာတာလေးကဒါကယုတ်ရဲ့သဘောတရားလေးပဲသိရမှာနော်အဲ့တော့သိလိုက်တဲ့အခါကျတော့ကြီးလိုက်တယ်ကြီးလိုက်တဲ့ခဏမှာပဲနေရင်ယုတ်တရားကလေးရှိတာတွေ့ရမှာလားမရှိတာတွေ့ရလားတခြားလားချောပြောက်ပြစီသွားတာလားချောပြောက်ပြစီသွားတာအဲ့ဒီမှာချောပြောက်ပြစီသွားတာလေးကိုလည်းမကြည့်ရဘူးလားကြည့်ရမှာယုတ်တရားကလေးဖြစ်တာကိုလည်းသိအောင်လုပ်ပြတ်တာကိုလည်းဖြစ်ပြတ်ပါသစ္စာဟောဒုက္ခသစ္စာပဲဆိုတော့ယုတ်တရားလို့မြင်လိုက်တာလားဒုက္ခသစ္စာလို့မြင်လိုက်တာလားကြည်တော့ကဘာကိုကြည့်တော့ယောက်ယောက်ကိုကြည့်လိုက်တော့ကသတိပဋ္ဌာန်ဘာသတိပဋ္ဌာန်ပါလေကာယသတိပဋ္ဌာန်သတိပဋ္ဌာန်ညာကလေးနဲ့ကြည့်လိုက်တဲ့အခါကျတော့ယုတ်တရားကလေးဖြစ်တာလည်းမတွေ့ရဘူးဖြစ်တာလည်းမတွေ့ရဘူးလားဖြစ်တာလည်းတွေ့ပြက်တာလည်းတွေ့ဖြစ်ပြက်ပါသစ္စာအဲ့ဒီအချိန်ကျတော့ဩတခြားဖြစ်ပြက်လားယုတ်တရားရဲ့ဖြစ်ပြက်လားယုတ်တရားရဲ့ဖြစ်ပြက်ဆိုပေမဲ့ယုတ်ကောအာယုံမပြုတ်တော့ဘူးဘလို့ကောသာအာယုံပြုတ်တော့လေဖြစ်သဘောနဲ့ဖြစ်သဘော ဘာသဘောတော့
ဖြစ်သဘောပဲ
အဲ့ဒီဖြစ်သဘောပြတ်သဘောကလေးကိုပဲအာယုံပြုလိုက်တဲ့အခါကျတော့မိမိရဲ့တဏ္ဍာမှာဖြစ်သဘောပြတ်သဘောကဘာသိစာတော့ဖြစ်သဘောပြတ်သဘောကဒုက္ခသစ္စာဆိုရင်တိတိပေးနေတဲ့ဉာဏ်ကဘာသိစာလဲဒုက္ခသစ္စာမဲ့ညာလိုက်ရင်မဖြစ်ဘူးလားဖြစ
်
ပါပါမဲ့လဲတော့ပြီးတော့ဝိပဿနာမဲ့ပေါ့ဘာမဲ့တဲ့တော့
ဝိပဿနာ
ဩဝိပဿနာမဲ့ကလေးဖြစ်လာပြီဆိုရင်တတိပဋ္ဌာန်လို့ပြောမလားတတိပဋ္ဌာန်ဘာဝနာလို့ပြောမလားအဲ့ဒီဝိပဿနာမဉ္ဇဉ်လေးသက္ကတကဖြစ်နေခြင်းဒီတဲ့မဉ္ဇဉ်ကိုပွားပြီးနေခြင်းပါပဲဘာကိုပွားပြီးနေခြင်းတော့မဉ္ဇဉ်ကိုပွားပြီးနေခြင်းဖြစ်တဲ့အတွက်တတိပဋ္ဌာန်စိတ်မဟုတ်တော့ဘာစိတ်ရောက်ပါလဲတတိပဋ္ဌာန်ဘာဝနာဟုတ်တယ်မလားပြန်ပြောမယ်ရုပ်ကိုကြည့်တဲ့ယုံမသိယုံမသိနေသေးတဲ့ဆိုရင်တခြားလားတတိပဋ္ဌာန်အဲ့ဒီယောတရားကလေးဖြစ်တာကိုလည်းသိတယ်ပြက်တာကိုလည်းသိတယ်ဆိုရင်တတိပဋ္ဌာနာဘာဝနာဘာလဲလဲတတိပဋ္ဌာနာဘာဝနာမကြည့်ဘူးလားဖြစ်လားအဲ့ဒီတော့ဖြစ်တဲ့အခိုက်အတန့်ကာလမှာမိမိရဲ့ဉာဏ်သည်တခြားဉာဏ်ဖြစ်တာလားဝိပဿနာဉာဏ်ဖြစ်တယ
်
အဲ့ဒီဝိပဿနာဉာဏ်ကလေးနဲ့ကြည့်လိုက်လို့ယောတရားကလေးဖြစ်တာကိုမြင်တယ်ပြက်တာကိုမြင်တယ်ဖြစ်ခြင်းပြခြင်းသဘောတရားတစ်ပါးနဲ့နှိမ့်ဆက်နေတာကိုမြင်တဲ့အခါကျတော့မကြည့်ကြတော့ပါဘူး။ယုံပါတယ်မုန်းပါတယ်ညင်းငွေပါတယ်ဆိုတဲ့ညာကလေးတွေစင်မတက်ဘူးလားတဲ့
။
ဘာလို့တော့တက်လာတဲ့အခါကျတော့ဖြစ်ပြမြန်ကလည်းဘာဖြစ်တော့ဖြစ်ပြမုန်းတယ်။ဘာဖြစ်သွားတော့ပရမဖြစ်ပြမြင်တယ်ညာကလေးရင်သာလာတဲ့အခါကျတော့ဖြစ်ပြမုန်းတယ်။ဘာဖြစ်သွားတော့ဘာလို့တော့ဖြစ်ပြကလေးမုန်းသွားတဲ့အချိန်မှာအဲ့ဒီဖြစ်ချင်းပြချင်းသဘောတရားကိုမကြည့်ကျင်တော့ပါဘူး။ဉာဏ်ကနေပြီးတော့မကြည့်ကျင်တော့ပါဘူး။အဲ့ဒီဖြစ်ချင်းပြချင်းသဘောတရားကိုမျက်နှာတွဲကျင်ပါတယ်လို့ပြောပြီးမဲ့လို့လည်းပဲကြည့်စရာကမရှိတဲ့အခါကျတော့ဒီဖြစ်သဘောပြသဘောကိုပဲအမှန်တရားမကြည့်ရဘူးလားကြည့်နေရလား
။
အဲ့ဒီလိုကြည့်နေရင်ကြည့်နေရင်လည်းနောက်ဆုံးနိဗ္ဗာန်ဆိုတဲ့စက္ကယမိခေါ်ရာအာထာယာကလေးပေါ်လာတဲ့အခါကျတော့အဲ့ဒီဉာဏ်ကလေးကတခြားပြေးဝင်သွားတာလားနိဗ္ဗာန်ပြေးဝင်သွားလား
။
နိဗ္ဗာန်ပြည့်ဝင်သွားတာတည်းပဲနဲ့ဖြစ်သဘောပြည့်သဘောကိုမဆုံးမလားဆုံးသွားတာအဲဒါတော့ဆုံးသွားတာကိုတည်းဖြစ်ပြည့်ဆုံးတယ်လို့ဒီလိုခေါ်တယ်ဘယ်လိုခေါ်တော့
ဖြစ်ပြ
ည့်ဆုံးတယ်ဖြစ်ပြည့်ဆုံးသွားတာလားဖြစ်ပြည့်မရှိရနိဗ္ဗာန်တို့ရောက်သွားတာလား
ဖြစ်ပြ
ည့်ရှိရနိဗ္ဗာန်တို့ဖြစ်ပြည့်ကတော့ရှိနေတယ်ဟုတ်တယ်မလားဖြစ်ပြည့်ကတော့မရှိဘူးလားရှိတယ်
ရှိပါတ
ယ်သို့တော်လည်းမိမိတို့ရဲ့ဉာဏ်ကရင့်သားလာတဲ့အခါမှာဖြစ်ပြက်ကိုကြည့်နေသေးတာလားဖြစ်ပြက်ရဲ့လွတ်ရနိဗ္ဗာန်ကိုကြောက်ပြီးတော့ကြည့်လိုက်တာလား
ဖြစ်ပြက်ရဲ
့လွတ်ရနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်ပေါ်နာနိဗ္ဗာန်ပပါရာဒီလိုဆိုရတော့နိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်ကိုညွတ်သွားပါတယ်နိဗ္ဗာန်ပေါ်နာနိဗ္ဗာန်ကိုကိုင်းဆိုင်သွားပါတယ်နိဗ္ဗာန်ပပါရာနိဗ္ဗာန်ကိုပြည့်ဝင်သွားပါတယ်ဟုတ်တယ်မလားဘလို့ကပြည့်ဝင်သွားတော့ဉာဏ်ကပြည့်ဝင်အဲ့တော့ပြည့်ဝင်သွားတဲ့အခါကျတော့ဝိပဿနာဉာဏ်ကလည်းဘာဉာဏ်ဖြစ်သွားလဲမဲ့ဉာဏ်ဖြစ်ပါ။ဘာဉာဏ်ဖြစ်သွားတော့အဲ့တော့မဲ့ဉာဏ်ဖြစ်သွားတဲ့အခါကျတော့တတိပဒါလာဆုံးနဲ့ဘာရတော့တတိပဒါလာဆုံးမဖြစ်ဘူးလားဖြစ်သွားလားအဲ့ဒါကြောင့်အလုံးပေါင်းလိုက်ရင်ဘယ်နှချက်တော့3ချက်။နံပါတ်1ကတတိပဌံနံပါတ်2ကတတိပဌာနာဘာဝနာနံပါတ်3ကတတိပဌာနာဆုံး။ရောက်တော့ချင်းနေတော့ကတခြားလားတတိပဌာနာဖြစ်ပြမြင်တော့တတိပဌာနာဘာဝနာဖြစ်ပြဆောင်ရနိဗ္ဗာန်ကိုပြောင်းပြီးတော့မြင်လိုက်တဲ့အချိန်မှာတတိပဌာနာဝေဒနာတို့စိတ်တို့ရှုတဲ့နေရာမှာလည်းဒီတိုင်းပဲပေါ့နော်ဝေဒနာကိုကြည့်တယ်ဝေဒနာလေးကိုသိနေသေးတယ်ဆိုရင်တခြားလားတတိပဌာနာအဲ့ဒီဝေဒနာရဲ့ဖြစ်သဘောပြသဘောလေးတွေ့လိုက်ပြီဆိုရင်တတိပဌာနာဘာဝနာပါတယ်လေတ
တိပဌာနာ
အဲ့ဒီဝေဒနာလေးရဲ့ဖြစ်သဘောပြသဘောကိုမကြည့်တော့ပါဘူးတဲ့ဝေဒနာလေးရဲ့ဖြစ်သဘောပြသဘောတို့မှာလွတ်ရပြည့်တဲ့နိဗ္ဗာန်ချမ်းသာပြောင်းပြီးတော့မြင်လိုက်ပြီပြောင်းပြီးတော့ကြည့်လိုက်ပြီဆိုရင်ပါတယ်လေတတိပဌာနာသောလို့နော်အဲဒီတော့တတိပဌာယံတတိပဌာနာဘာဝနာယံတတိပဌာနာသောယံကျင့်စဉ်သုံးမျိုးနဲ့ကျင့်တဲ့တတိပဌာကျင့်စဉ်သည်ခေါင်းကြီးတို့အားလုံးသောတရားတော်များတွေအတွက်ကျင့်နေတာအားလုံးမှာစင်ကြယ်ရနိဗ္ဗာန်ချမ်းသာရောက်အောင်ဖို့ပေးနိုင်တဲ့တကူဒီတော့လမ်းကြောင်းပါပဲလို့မြတ်စွာဘုရားမဟုတ်ကြဘူးလားဟုတ်ကြလား ဟုတ်ကြပါဘူးဧကယတော်အယံပြီးခွေမဲ့ကောတတ္တနာဝိတ္တရိယသောကပရိဓိဝနာသမဋ္ဌိကမယဒုက္ခဒေါမနသာနာအဋ္ဌကမယညာယတအဋ္ဌကမယနိဗ္ဗာနတပိစိကရိယာယခြေသားတို့တဲ့သောကပရိဓိဝဆိုတဲ့တရားတွေကိုလုံရောက်နိုင်ဖို့ရင်မိမိတို့ရဲ့တဏ္ဍာမရှိတဲ့ကိလေသာတရားတွေကင်းစင်ဖို့ရင်ဒ ဒုက္ခရမဏတရားတွေမှာချုပ်ငိမ့်ဖို့ရင်မဉ္ဇဉ်ဘုညာနဲ့နိဗ္ဗာန်ချမ်းသာတွေရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ရင်တကူတည်းသောလမ်းကြောင်းတွေပါလမ်းကြောင်းတွေတော့တတိပ္ပဏလမ်းကြောင်းပါပဲမြတ်စွာဘုရားပြောတော်မူတဲ့မြတ်စွာဘုရားတခင်ပြတော်များကြီးဟောတော်မူတဲ့ထောက်တလုံးမူပြီးတော့အာလောကဘောင်းတော်တရားဓမ္မတွေလက်ပဲယနေ့ချိန်ခါမှာတခြားလမ်းစဉ်လိုက်ရပါလားတတိပ္ပဏလမ်းစဉ်လိုက်ရပါလားတတိပ္ပဏလမ်းစဉ်လိုက်ပြရမယ်နော
်
အဲဒီတော့မြတ်စွာဘုရားတခင်ပြတော်များကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ပြတော်များကြီးဟောတာကိတယုံဣဇနာလို့ခေါ်တဲ့ဘေးမဲ့တောတစ်ခုရှိအဲ့ဒီဣဇနာလို့ခေါ်တဲ့ဘေးမဲ့တောမှာဘုရားရှင်ကတော်မြတ်ကြီးသတင်းတော်တော်မူနေပါတယ်အဲ့ဒီအချိန်အခါမှာအဲ့ဒီဘေးမဲ့တောမှာဘေးမဲ့တောဘောကျင်တဝိုက်မှာရှိနေတဲ့ပရပိုက်အဲ့ဒီပရပိုက်တွေတဲ့ကပရပိုက်တရားသုဏ္ဏမေကကုံတရိယလို့သူခေါ်ပါတယ်အဲ့ဒီကုံတရိယမြင့်ရှိတဲ့ပရပိုက်ကမြတ်စွာဘုရားတခင်ကတော်မြတ်ကြီးကိုလာတွေ့တွေ့ပြီးတဲ့အခါကျတော့မြတ်စွာဘုရားကိုသူသိကျင်တဲ့မိန်းကလေးကမမေးဘူးလားမေးပါဘူ
း
အရှင်ဘောဓမာတဲ့ကျွန်တော်တို့ပရပိုက်တွေမြောင်များစွာရှိကြတယ်အဲဒီမြောင်များစွာသောပရပိုက်တွေဟာဆိုလို့ရှိရင်တို့မှာအများကြီးကျင့်သုံးနေတဲ့ကျင့်စဉ်နှစ်မျိုးပဲရှိတယ်ဒီပရပိုက်တွေကျင့်တဲ့ကျင့်စဉ်ဘယ်နှမျိုးရှိတော့အဲဒီနှစ်မျိုးကဘာလဲဆိုလို့ရှိရင်တဲ့တော်ဘာတွေကအယူဝါဒနဲ့ပြင်စည်းပြီးတော့ပြောလာလို့ရှိအဲ့ဒီအယူဝါဒကိုဘယ်လိုနည်းနဲ့ပြန်လည်ပြီးတော့ရှင်းပြကြရပါမလဲအဲ့ဒီနည်းလမ်းတွေရှားပွေတဲ့အကျင့်ကိုလည်းသူတို့ချင်းကြတယ်ဟုတ်တယ်မဟုတ်လားအခြားသောပရပိုက်တွေကအယူဝါဒအမျိုးမျိုးနဲ့လာပြီးတော့ပြင်စည်းပြီးတော့လာမယ်ဆိုရင်ဝါဒတွေလာပြီးတော့ပြန်လာမယ်ဆိုရင်အဲ့ဒီဝါဒတွေကိုဘလုံးနည်းနဲ့ချိန်ခဲရပါမလဲဆိုတဲ့ဒါလေးတွေတွေးခေါ်ပြီးတော့ကျင့်သုံးနေတဲ့ခြင်းစဉ်ကိုလည်းသူတို့ကျင့်ကြပါလေတဲ့နော်ဒါကနံပါတ်1အကျင့်နောက်တစ်ခါနံပါတ်2ပါကျွန်တော်တို့ပရပိုက်တရားဆိုလို့ရှိရင်နံပါတ်1အကျင့်ကိုလည်းကျင့်အဲ့ဒီနံပါတ်1အကျင့်ကဘာလဲဆိုလို့ရှိရင်ဘလုံးကားမှာကိုယ့်ကိုယ်ကိုလာပြီးတော့ဝါဒအမျိုးမျိုးနဲ့တင်စည်းပြီးတော့လာမပြိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဒီတိုင်းမနေဘူးအဲ့ဒီပုံစံတွေကိုပြန်ပြီးတော့ဘယ်လိုနည်းနဲ့ဝါဒရှင်ပြန်ရပါမလဲလို့အမျိုးမျိုးသောနည်းလမ်းတွေရှာဖွေပြီးတော့ကျင့်သုံးနေတယ်နည်းခဏနည်းတော့မရှိပါဘူး။နံပါတ်၄ကသရဝကဝါဒလာပြန်ရင်အဲ့ဒီပြန်လာတဲ့ဝါဒကိုဘယ်လိုနည်းနဲ့ခြေပါရပါမလဲခြေပါရပါမလဲဆိုပြီးတော့အများကတွေးခေါ်နေတာဟုတ်တယ်မလားတွေးခေါ်နေတယ်လက်ကျင့်နေတယ်ဘုသူတ္တရရှာဖွေနေတယ်ဒါကနံပါတ်၄ဘလုကားမှာပုဂ္ဂိုလ်ကိုလာပြီးတော့ဝါဒတွေရှင်းပြတာမရှိဘူးဆိုရင်လည်းပဲသူတို့ကဒီတိုင်းနေတာဟုတ်ရလားမ
ှ
န်ပါပါအခြားအခြားသောပုဂ္ဂိုလ်တွေကိုအခြားအခြားသောပညာရှင်တွေကိုဝါဒမျိုးမျိုးနဲ့ဘယ်လိုဝါဒမျိုးတွေနဲ့တင်စည်းပြီးတော့ရှင်းပြရပါမယ်လို့အမြဲတမ်းတွေးခေါ်နေပါတယ်တဲ့သူတို့ရဲ့ကျင့်သုံးနေတဲ့ခြင်းစဉ်ဘယ်မျိုးလဲမှန်ပ
ါ
ပါအဲ့ဒီမျက်မျိုးနဲ့ပဲဒီပြည်တော်တို့ပရဘိုက်တွေဟာအချင်းကုန်နေပါတယ်တဲ့နော
်
အရှင်ဂေါရမတို့ရဲ့ဝါဒလမ်းစဉ်ခရအရှင်ဂေါရမနဲ့တကဝအရှင်ဂေါရမရဲ့တပိသသံဃာတွေဟာဘယ်လိုခြင်းစဉ်ခြင်းများကျင့်သောနေပါလိမ့်မလဲလို့မေးခွန်းလည်းမမေးဘူးလားမေးပါဘူးတို့ကျင့်သောနေတဲ့ခြင်းစဉ်ကိုတော့မလျှောက်ဘူးလားလျှောက်ပြလားလျှောက
်ပါ
ဘူးအဲ့ဒါလျှောက်ပြပြီးတဲ့အခါကျတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးနဲ့တပိသဝကပဲကျင့်သောနေတဲ့ခြင်းစဉ်ကိုလည်းပဲသူကသိကျင်လို့မေးတာပေါ့နော
်
အဲ့ဒီလိုမေးတဲ့အခါကျတော့မြတ်စွာဘုရားတခင်ပြတော်မြတ်ကြီးကအေးပရပိုက်ကုံတလေးရပရပိုက်တို့ကျင်သောနေတဲ့ခြင်းစဉ်ကလည်းပဲနှစ်မျိုးရှိတယ်လေဘယ်နှမျိုးရှိတော့နှစ
်မျိုးရှိ
ပါအဲ့ဒီနှစ်မျိုးကဘာလဲဆိုလို့ရှိရင်တို့ဟာဝိညာဆိုတဲ့တရားကိုရအောင်လဲတို့အမြဲတမ်းခြင်းနေတယ်ဘာတရားတော့ဝိညာဆိုတဲ့တရားကိုရအောင်လဲတို့အမြဲတမ်းခြင်းနေတယ်နောက်တစ်ခါနံပါတ်2ကဝိမောတိဆိုတဲ့တရားကိုရအောင်လေတို့အမြဲတမ်းကြည့်နေပါလေ။ဟုတ်တယ်မလား
။
ဘယ်နှမျိုးလဲ
။
2မျိုး။ပရပိုက်က2မျိုးသောခြင်းစဉ်နဲ့လာပြီးတော့ရှောက်ထားတဲ့အခါကျတော့မြတ်စွာဘုရားကလည်းခြင်းစဉ်ဘယ်နှမျိုးနဲ့ပြန်ပြီးတော့ဖြေတော့နံပါတ်1ကဝိဇ္ဇာအကျင့်ဟုတ်တယ်မလား။နံပါတ်1ကဝိဇ္ဇာဆိုတဲ့တရားကိုရအောင်ခြင်းနဲ့ခြင်း နာဂတဗန်နဲ့ကဝိမု ക്തി ဆိုတဲ့တရားကိုရအောင်ကျင့်တဲ့အကျင့်အကျင့်မနဲ့မျိုးလဲအကျင့်တမျိုးနဲ့တို့လည်းပဲကျင့်သုံးနေပါလေကွာတဲ့အရှင်ဘုရားတဲ့အဲ့ဒီအကျင့်တမျိုးကဘာတွေလဲပရမိတ်ကမေးတဲ့အခါကျတော့မြတ်စွာဘုရားကအေးဝိဇ္ဇာဆိုတဲ့အကျင့်ကတော့တို့မဉ္ဉံဆိုတဲ့အကျင့်ပါပဲတဲ့ဘာကျင့်တော့
မဉ္ဉံ
ဝိဇ္ဇာဆိုတာတခြားလားမဉ္ဉံလား မဉ္ဉံကဘယ်နှပါးရှိတယ်၄ပါးရှိတယ်ဘယ်နှပါးတော့သောတာပတ္တိမေញ្ញံသက္ကရာဂามိမေញ្ញံအနာဂามိမေញ្ញံသရဒ္ဓမေញ្ញံဘယ်နှပါးလဲ
၄ပါး
အဲဒီတော့ဝိညာဉ်သရကတခြားပြောတာလားမေញ្ញံ၄ပါးပြောတာလားမေញ
្
ញံ၄ပါးနောက်တစ်ခါဒုတိယဖြစ်တဲ့ဝိမုတ်တိကတော့တခြားမဟုတ်ဘူးရေးတယ်ဘုညာ၄ပါးဘာတရားတော့ဘုညာ၄ပါးဘုညာ၄ပါးသရကဘယ်လိုနေတော့သောတာပတ္တိဘုညာသက္ကရာဂามိဘုညာအနာဂามိဘုညာအရဟတဘုညာဘယ်နှပါးပါလဲ၄
ပါး
အားလုံးပေါ်လိုက်တော့မဲ့ညာက၄ပါးဘုညာက
၄ပါး
အားလုံးပေါ်လိုက်တော့လောကုတ္တရာတရားဘယ်နှပါးလဲ၈ပါးအဲဒီလောကုတ္တရာတရား၈ပါးရဖို့ယံတို့အမြဲတမ်းကျင့်သုံးနေပါလေငါရတပိသမဂ္ဂဤကိုလည်းပဲမဲ့ညာ၄ပါးဘုညာ၄ပါးရဖို့ယံငါအမြဲတမ်းသုံးသိဆုံးမှနေပါလေအဖြစ်ဘုရားဖြစ်ပါရှင
်
ပါအဲဒီတော့ပြတဲ့အခါကျတော့ပရမတ်ကစိတ်ဝင်စားသွားတာပေါ့လေသတို့ကျင့်တဲ့ကျင့်စဉ်နဲ့တူသလားမတူဘူးလား အဲဒီတော့မတူတဲ့အတွက်ရှင်ဖရားရဲ့အဲဒီဝိညာဉ်ဆိုတဲ့မဉဏ်၄ပါးဝိမုတ်တိဆိုတဲ့ဘုညာ၄ပါးအဲဒီဉာဏ်ရှင်မျိုးကိုရအောင်ရှင်ဖရားဘယ်လိုနည်းနဲ့ကျင့်သုံးရပါမလဲဟုတ်တယ်မလားဘယ်လိုနည်းနဲ့ကျင့်သုံးရပါမလဲမမေးဘူးလားမေးပါအဲဒီတော့မေးတဲ့အခါကျတော့မြတ်စွာဘုရားတကယ်ပရမတ်ကြီးကပရမတ်ကြီးမဉ္ဇဉ်လေးပါပုံညာလေးပါရောက်တခြားနည်းနဲ့ကျင့်ရမှာမဟုတ်ဘူးလေဘုဇဉ်အကျင့်ကျင့်ရမယ်။ဘာချင်းကျင့်ရမှာလဲဘုဇဉ်အကျင့်ပါဠိလိုတော့ဘုဇဉ်ကအဲဒီဘုဇဉ်ကဘယ်နှပါးရှိတယ်လဲဆိုခုနှစ်ပါးရှိတယ်။ဘယ်နှပါးလဲတတိတံဘုဇဉ်ဓမ္မဝိဇ္ဇယတံဘုဇဉ်ပိဋိတံဘုဇဉ်ဝရိယတံဘုဇဉ်ဥပေက္ခတံဘုဇဉ်သမာဓိတံဘုဇဉ်စသည်ဖြင့်ပေါ့နော်။ဘယ်နှပါးရှိတော့ခုနှစ်ပါးမရှိဘူးလားရှိတယ်အဲ့ဒီခန္ဓာပါသောဘုဇဉ်အကျင့်မဲ့ညာ၄ပါးဘုညာ၄ပါးရာကြောင့်အကျင့်ပါပဲမြတ်စွာဘုရားကမဖြေဘူးလားဖြေလ
ား
မဲ့ညာ၄ပါးဘုညာ၄ပါးရကျင့်ခြင်းဖယ်ကျင့်ခြင်းရပါလေဘုဇဉ်အကျင့်ခြင်းရမယ်တဲ့ဒီလိုမလားအဲ့ဒီတော့ဘုဇဉ်ဆိုတာကဘုဇဉ်ကဆိုတဲ့ပါဠိကလာတာဘုဇဉ်ကဆိုတဲ့ပါဠိကိုမြန်မာဘုဇဉ်ကဆိုတဲ့ပါဠိကိုခွဲပြီးတော့မြန်မာပြန်ကြည့်လိုက်တဲ့အခါကျတော့ဘုဇင်ကဆိုတာကဘောဓိဆိုတဲ့ပုံနဲ့အင်္ဂါဆိုတဲ့ပုံပုံတစ်ပုံပေါင်းထားခြင်းဖြစ်ပါတယ်။နော်။ဘုဇင်ကဆိုတာပုံနဲ့ပုံပုံဘယ်နှပုံပေါင်းထားလို့ဘောဓိဆိုတဲ့ပုံနဲ့အင်္ဂါဆိုတဲ့ပုံပုံဘယ်နှပုံလဲ
။
အဲဒီမှာဘောဓိဆိုတဲ့ပုံကကိလေသာတရားတို့မှကိလေသာဆိုတဲ့အိပ်ပျော်ခြင်းမှညှိုးခြင်းဆိုတဲ့အဓိပ္ပာယ်လေးရ။နောက်တစ်ခါဘောဓိညာဆိုတဲ့အဓိပ္ပာယ်လည်းရတယ်။သစ္စာလေးပါးသိတယ်ဆိုတဲ့အဓိပ္ပာယ်လည်းရတယ်။ဖျားလောင်ဆိုတဲ့အဓိပ္ပာယ်လည်းမရဘူးလားရလား။ဒါပေမဲ့ဒီနေရာမှာဘောဓိဆိုတဲ့သရာရဲ့ယူရမယ့်အ ਨੇ ကကိလေသာတရားတို့ကိလေသာတည်းဟူသောအိပ်ပျော်ခြင်းမှာနှိုးခြင်းဆိုတဲ့အဓိပ္ပာယ်ယူရမှာပေါ့နော်။ဘာအဓိပ္ပာယ်ယူရမှာလဲ
။
ကိလေသာတည်းဟူသောအိပ်ပျော်ခြင်းမှာနှိုးခြင်းဆိုတဲ့အဓိပ္ပာယ်ဟုတ်တယ်မလား။နောက်တစ်ခါကျတော့သစ္စာလေးပါးတရားကိုသိခြင်းဆိုတဲ့အဓိပ္ပာယ်အဓိပ္ပာယ်ဘယ်နှမျိုးယူရမှာလဲ
2မျိုး
နံပါတ်1ကဘာလဲလဲကိလေသာဆိုတဲ့အိပ်ပျော်ခြင်းမှလို့ရှိနံပါတ်2ကသစ္စာတရား4ပါးကိုသိခြင်းဘယ်နှမျိုးလဲ2မျိ
ုး
ပါအဲ့ဒီအဓိပ္ပာယ်2မျိုးကိုယူရမှာအဲ့ဒီတော့ကိလေသာဆိုတဲ့အိပ်ပျော်ခြင်းမှလို့ဖို့ရအတွက်အင်္ဂါအချက်လက်5မျိုးရှိတယ်ဘယ်နှမျိုးရှိလဲ
5မျိုး
အဲ့ဒီ5မျိုးဒီတခြားလားဘုဇဉ်5ပါးလား5ပါးပ
ါ
နောက်တစ်ခါသစ္စာတရားသစ္စာ4ပါးတရားကိုသိဖို့ရတယ်လည်းပဲအချက်အလက်5မျိုးရှိတယ်အဲ့ဒီ5မျိုးဒီတခြားလားဘုဇဉ်5ပါးလား5ပါးပ
ါ
ဘုဇဉ်5ပါးပါပဲဒီလိုမလား အဲ့ဒီတော့ကိလေသာစရိုက်ပြောခြင်းမှလူချင်းဆိုတဲ့ဒီဘုကိုကြည့်လိုက်မယ်ဆိုရင်အာလောကောပုရုဇေပုဂ္ဂိုလ်များဒီတခြားမှာအိပ်ပျော်နေတာလားကိလေသာထဲမှာအိပ်ပျော်နေတာလ
ား
ကိလေသာရမအိပ်ပျော်နေကြတဲ့ပုံပေါ်လေးကြီးပဲဒီလိုမလားအဲဒီတော့ကိလေသာရမအိပ်ပျော်နေတဲ့ပုံပေါ်လေးကိုကိလေသာထဲမှာအိပ်ပျော်နေခြင်းမှလို့တယ်ဆိုတာကကိလေသာတွေကုန်ပြီးတော့ မဲ့ညာပုံညာနဲ့ရတာကိုပြောတာဟုတ်လား။ဆရာဆရာကြီးတွေသားတွေကောင်းပြီးတော့မဲ့ညာပုံညာနဲ့ရပါရဲ့။ကိလေသာဆိုတဲ့ပြည့်ပြောခြင်းမှာလိုထားတဲ့အတိတ်ပဲမဖြစ်ဘူးလားဖြစ်သွား
။ဖြစ်ပါပါဘူး
။အဲဒီတော့ဘုရားရှင်ပုဂ္ဂိုလ်များသည်ဗမာဤပြောနေတော့ကိလေသာထဲမှာဤပြောနေတယ်။အရိယာပုဂ္ဂိုလ်များသည်ဘယ်မှလိုသွားတာ
။
ကိလေသာဤပြောခြင်းမှာလိုသွားတဲ့ပုဂ္ဂိုလ်ကြည့်လို့ရပါမယ်နော်။ကြံပြောပုရုဇေပုဂ္ဂိုလ်များဒီဗမာဤပြောနေတော့မဉ္ဇဏ်ပုံညာနေဆုံးသောတာပတ္တိမဉ္ဇဏ်မှာမရကြသေးဘူးဆိုရင်ဘယ်ထဲမှာဤပြောနေတော့ကိလေသာဆိုတဲ့တရားထဲမှာဤပြောနေကြတာပါနော
်
။အနည်းဆုံးသောတာပတ္တိမကလေးရသွားပြီဆိုရင်ကိလေသာတည်းပြောခြင်းမှာမနှုတ်ဘူးလားလို့သွားကြတ
ယ
်။အဲဒီတော့လို့သွားဖို့ရမှာတွေ့အချက်အလက်ဘယ်နှပါလို့အပ်လဲခန္ဓာပါး။ဒါရင်ခန္ဓာပါးကိုတခြားခေါ်ရလား။ဘုဇဉ်ခန္ဓာပါးလို့ခေါ်ရလား
။ဘုဇဉ်ခန္ဓာ
ပါး။ဒါရင်ဘုဇဉ်ခန္ဓာပါးကဘယ်လိုနေတော့သတိသံဘုဇဉ်ဓမ္မဝိစီယသံဘုဇဉ်ဝရိယသံဘုဇဉ်ပိဋိသံဘုဇဉ်ပတ္တတိသံဘုဇဉ်တမာတိသံဘုဇဉ်ဥပိ္ခာသံဘုဇဉ်ခန္ဓာပါးလေ
။
ပြန်ပြောကြည့်စမ်း။သတိသံဘုဇဉ်ဓမ္မဝိစီယသံဘုဇဉ်ဝရိယသံဘုဇဉ်ပိဋိသံဘုဇဉ်ပတ္တတိသံဘုဇဉ်တမာတိသံဘုဇဉ်ဥပိ္ခာသံဘုဇဉ်ဘယ်နှပါးပါလဲ
။
ဟုတ်ပြီအဲ့ဒီ9ပါးသောအချက်အလက်9ပါးသောအင်္ဂါတွေနဲ့ပြည့်စုံအောင်ကြိုးစားလိုက်မယ်ဆိုရင်ဘုဇဉ်အချင်းချင်းမရဘူးလားညာအဲ့ဒီဘုဇဉ်အချင်းချင်းနဲ့ပြည့်ပြည့်စုံစုံကြည့်ကြကြောက်အားထုတ်မယ်ဆိုလို့ရှိရင်ကွာတယ်ဝိညာဆိုတဲ့မဉ္ဇဉ်များလည်းရနိုင်ပါလေဝိမောတိဆိုတဲ့ပုံညာများလည်းရနိုင်ပါတယ်လို့မြတ်စွာဘုရားမဟောခဲ့ဘူးလားဟောခဲ့ပါဘ
ူး
အဲ့ဒီတော့ဟောခဲ့တဲ့အခါကျတော့ပရမိတ်ကဆက်ပြီးတော့မေးပါလေအရှင်ဘုရားတဲ့အဲ့ဒီဘုဇဉ်အချင်းတွေကိုကျင့်တော့မယ်ဆိုလို့ရှိရင်ပရမသောဘယ်ကစရမလဲဟုတ်တယ်မလားပရမသောဘယ်ကစပြီးတော့ကျင့်ရမလဲလို့မမေးဘူးလားမေးအဲ့တော့မြင်တဲ့အခါကျတော့မြတ်စွာဘုရားသခင်ပရမေကြီးကပြောတယ်ပရပိုင်ဘုဇဉ်အချင်းကြည်ညင်ပါတယ်ဆိုရင်ပထမဆုံးတတိတရားကစကြည့်ရမယ်ဗတိယကစကြည့်ရမှာတော့အဲ့ဒီတတိယသတိတရားကလေးကြည်ညင်မယ်ဆိုရင်တခြားဖြစ်မလားသတိပဋ္ဌာန်ဖြစ်မလားဒီလိုဆိုဘုဇဉ်အချင်းကြည့်လို့တဲ့ပုဂ္ဂိုလ်များသည်တခြားကိန်းရမလားသတိကိန်းရမလားသတိကိန်းရမလားတခြားနဲ့ပြည့်စုံရမလားသတိပဋ္ဌာန်နဲ့ပြည့်စုံရမလားသ
တိ
ပဋ္ဌာန်ဟုတ်တယ်သတိပဋ္ဌာန်တရားနဲ့ပြည့်စုံရမယ်နော်ဘာတရားနဲ့ပြည့်စုံရမှာလဲသတိပဋ္ဌာန်တရားနဲ့ပြည့်စုံရမယ်မှန်လားပါရှင်ခင်ဗျာတဲ့သတိပဋ္ဌာန်တရားနဲ့ပြည့်စုံလို့သတိတရားသတိတရားကလေးကိန်းထားရမယ်အဲ့ဒီသတိတရားကလေးကိန်းမှဘုဇဉ်ခန္ဓာပါးနဲ့ပြည့်စုံမယ်ဆိုတာတော့ဟုတ်ပါပြီအဲ့ဒီသတိတရားကလေးကိန်းဖို့ရတဲ့တပည့်တော်တို့ဘယ်လိုလုပ်ရပါမလဲလို့ပရပိုက်ကဆက်ပြီးမမေးဘူးလားမေးတယ
်မေးပါဘူး
တတိကိန်းဖို့ရတဲ့ဘယ်လိုလုပ်ရပါမလဲဒီလိုမလားမ
ေးပါဘူး
အဲ့ဒီတော့သတိကိန်းကြောင့်နိနာကောင်းကလေးတွေရှင်ဖေယားပြောပြသမ်းပါမြတ်စွာဘုရားသခင်ပရမေကြီးကိုမေးလျောက်လိုက်တဲ့အခါကျတော့မြတ်စွာဘုရားသခင်ပရမေကြီးကပရပိုက်တဲ့တတိတရားကိန်းနေပါလေဆိုရင်အိန္ဒြေနဲ့ပြည့်စုံရမယ်ပါလေလေတတိကိဉ္စင်ပါလေဆိုရင်ဘာနဲ့ပြည့်စုံရပါလဲအိန္ဒြေနဲ့ပြည့်စုံရမယ်ဒီလိုမလားအရိယသရအိန္ဒြေနဲ့ပြည့်စုံမှတတိကိဉ္စင်လို့ဆိုလိုတာပေါ့မဟုတ်ဘူးလားဟုတ
်
အိန္ဒြေပြည့်စုံမှတတိကိဉ္စင်အိန္ဒြေမပြည့်စုံရင်တတိကိဉ္စင်မလ
ား
မကိဉ္စင်နိုင်ဘူးနော်အဲ့ဒီတော့အိန္ဒိရိပြည့်စုံမို့ဆိုတော့အိန္ဒိရိကဘယ်နှပါးရှိတော့6ပါးရှိဘယ်နှပါးရှိတော့
6ပါး
အဲ့ဒီ6ပါးကမျက်စိအိန္ဒိရိနားအိန္ဒိရိနှာခေါင်းအိန္ဒိရိလျှာအိန္ဒိရိကိုယ်အိန္ဒိရိစိတ်အိန္ဒိရိဘယ်နှပါးလဲ
6ပ
ါးပြန်ပြောပါဦးမျက်စိအိန္ဒိရိနားအိန္ဒိရိနှာခေါင်းအိန္ဒိရိလျှာအိန္ဒိရိကိုယ်ဣန္ဒြေစိတ်ဣန္ဒြေဘယ်နှပါးပါလ
ဲ
6ပါးပါအဲ့ဒီဣန္ဒြေ6ပါးမလုံးကြုံမှုဆိုရင်ဒကာရမတွေတတိတရားကိမ့်ပါမလားကိမ့်ပါဘူ
း
တတိတရားကိမ့်ခြင်းပါတယ်ဆိုရင်ဘာလုံးကြုံရမှာလဲ
ဣန္ဒြေ
6ပါးလုံးကြုံရမယ်ဒီလိုဆိုတော့
တတိကိဉ္စီသည်လည်းပဲအိန္ဒိရေလုံးချုံခြင်းပဲဟုတ်တယ်မလားအိန္ဒိရေလုံးချုံအောင်ဆောင်ထင်းခြင်းသည်လည်းပဲတခြားလားတတိကိဉ္စီလား
တတိကိဉ္စီပ
ါဘာကြောင့်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကမြဲတမ်းဟောလိပြောလိရှိပါတယ်အိန္ဒိရေယေသူဂௌတ္တဓာရီဟောတိအိန္ဒိရေယေသူအိန္ဒိရေ၆ပါးလုံးနဲ့ဂௌတ္တဓာရီလုံးချုံအောင်ဆောင်ထင်းတဲ့တကားရှိတဲ့ပုဂ္ဂိုလ်သည်ဟောတိဖြစ်ရပါမယ်လို့မဟုတ်ဘူးလားဟုတ်လား
ဟုတ်ပါဘူး
အဲ့ဒီအိန္ဒိရေလုံးချုံအောင်ဆောင်ထင်းတဲ့နေရာမှာလည်းပဲတတိသံပင်စီညနာသမန္တာကတောဟောတိတတိသံပင်စီညဆိုတဲ့တရားနှစ်ပါးနဲ့ပြည့်စုံအောင်လည်းပဲစောင့်ထိုင်းရမယ်လို့ဒီလိုလဲမဟုတ်ဘူးလားဟော
ဟုတ်ပါဘ
ူးအိန္ဒိရေလည်းပဲလုံးကျုံအောင်စောင့်ထိုင်းရမယ်တတိသံပင်စီညတရားနှစ်ပါးနဲ့လည်းပဲပြည့်စုံအောင်စောင့်ထိုင်းရမယ်ဒီလိုမလားဟု
တ်ပါဘူး
အဲ့ဒီတော့အိန္ဒိရေလုံးချုံမှတတိကိမ့်မယ်တတိကိမ့်မှအိန္ဒိရေလုံးချုံမယ်ပြောကြည့်ပါဦးအိန္ဒိရေလုံးချုံမ
ှ
တတိကိမ့်ပဲတတိကိမ့်ပါအိန္ဒိရေလုံးချုံဒီလိုမလားအဲ့ဒီတော့မိမိတို့ရဲ့တဏ္ဍာမှာအိန္ဒိရေလုံးချုံအောင်စောင့်ထိုင်းတဲ့နေရာမှာအိန္ဒိရေကဘယ်နှပါးရှိတော့
6
ပါးအိန္ဒိရေတွေပါလေ
မျက်စိန
ားန
ှ
ာခေါင
်း
နေရာကိုယ်အိန္ဒိရေ
စိတ
်ဘယ်နှပါးလဲ
6
ပါးအေးအဲ့ဒီလို6မျိုးရှိတဲ့အထက်မှာပထမဆုံးကဘာအိန္ဒိရေတွေလဲအဲ့ဒီတော့မျက်စိအိန္ဒိရေကိုလုံးချုံအောင်စောင့်ထိုင်းတော့မယ်ဆိုရင်တဲ့မျက်စိအိန္ဒိရေလုံးချုံအောင်စောင့်ထိုင်းတော့မျက်စိအိန္ဒိရေဆိုတာဟာတခြားလားသက္ခုဓာရပဲလား
သက္ခုဓာရ
မြန်မာလိုပြန်လိုက်တော့မျက်စိအကြည့်မြန်မာလိုပြန်တော့ဘာတော့
မျက်စိအကြည့်
အဲ့ဒီမျက်စိအကြည့်ဒီပင်လည်းရင်တခြားလားမျက်စိအိန္ဒိရေလား
မျက်စိအိန္ဒိရေ
တခြားနည်းနဲ့ပြောမယ်ဆိုလို့ရှိရင်သက္ခုဓာရဘာလဲလဲ
သ
က္ခုဓာရဆိုတော့မြန်မာလိုပြန်လိုက်မယ်ဆိုရင်မျက်စိဆိုတဲ့တကားပေါ့ဘာလဲလဲ
မျက်စိဆိုတဲ့
တကားသက္ခုဓာရဆိုတာဘာပါလိ
မျက
်စိဆိုတဲ့တကားပေါ့ဒီလိုမလား အဲ့ဒီတော့မျက်စိဆိုတဲ့တကားပေါ့မှာတဲ့နော်မိမိတို့ကနေပြီးတော့မျက်စိဆိုတဲ့တကားပေါ့မှာမိမိတို့ကနေပြီးတော့တတိတရားကလေးနဲ့မကိန်းရဘူးလားကိန်းထားရမှာလား
ကိန်းထားရ
မှာကိန်းထားရမယ်ဘယ်တကားပေါ့ကနေစောင့်နေရမှာလဲ
မ
ျက်စိဆိုတဲ့တကားပေါ့ကစောင့်နေရမယ်တတိလေးကိန်းပြီးတဲ့အခါကျတော့သံပင်စီညဆိုတဲ့ပညာတရားနဲ့လည်းပဲမကြည့်ရဘူးလားကြည့်ရမှာလား
ကြည့်ရ
မှာပါဘယ်နှမျိုးလဲနှမျိုးနံပါတ်1ကတတိလေးကိန်းထားရမယ်နံပါတ်1ကဘာတော့
တ
တိလေးကိန်းထားရမယ်နံပါတ်2ကသံပင်စီညဆိုတဲ့ပညာနဲ့ကြည့်ရမယ်နံပါတ်2ကဘာတော့
သံပင်စီညဆိုတဲ့ပ
ညာနဲ့ကြည့်ရမယ်နံပါတ်1ကတတိကိန်းထားရမယ်နံပါတ်2ကသံပင်စီ
ညဆိုတဲ့
ပညာနဲ့ကြည့်ရမယ်ဟုတ်တယ်မလားတတိကိန်းရမယ်ပညာနဲ့ကြည့်ရမယ်ပြန်ပြောစမ်း
တတိကိန်းရမယ်ပညာနဲ့ကြည့်ရမယ်
အဲဒီတော့တတိလေးကိန်းပညာလေးနဲ့ကြည့်လိုက်တဲ့အခါကျတော့တတိလေးကိန်းထားလိုက်မယ်ဆိုရင်မျက်စိဆိုတဲ့တကားပေါက်မှာဘလူကနေလာပြီးတော့မျက်စိတကားပေါက်ကိုဖွင့်မလဲဆိုတော့အဆင်းကလာဖွင့်တယ်ဘလူကလာဖွင့်တော့
အဆင်းကလာဖွင့်တယ်
အဆင်းကနေပြီးတော့ဘယ်မှာဘယ်တကားကိုလာဖွင့်တာတော့
မျက်စိက
ဟုတ်တယ်မျက်စိတကားပေါက်ကိုလာဖွင့်အဲ့ဒီမျက်စိတကားပေါက်ကိုလာဖွင့်တာနဲ့တပြိုင်တည်းဘယ်သူတွေမျက်စိတကားပေါက်ကဝင်လာမလဲဆိုရင်မြင်စိတ်ခန္ဓာဘယ်နှပါးလဲ၅ပါးမြင်စိတ်ခန္ဓာဘယ်နှပါးပါလဲ
၅ပါး
အဲ့ဒီမြင်စိတ်ခန္ဓာ၅ပါးမဝင်ဘူးလားဝင်လာလား
ဝ
င်ပါပါဘယ်နေရာကနေဝင်လာတာတော့
မ
ျက်စိဆိုတဲ့တကားပေါက်ကနေဝင်လာတာဘယ်နေရာကနေဝင်လာတော့အဲ့ဒီတော့မျက်စိဆိုတဲ့တကားပေါက်ကမြင်စိခန္ဓာ၅ပါးဝင်လာတဲ့အခါကျတော့မျက်စိရဲ့အဆင်းရဲ့မြင်စိရဲ့သုံးပါးမပေါင်းဘူးလားပေါင်းသွားလား
ပေါင်းပါဘူး
အဲ့ဒီသုံးပါးပေါင်းသွားတာဒီတိဏ္ဍသင်္ခိဋ္ဌံတော့တခြားဖြစ်သွားတယ်လားဖတ်တာဖြစ်သွားတယ
်
ဖတ်တာဖြစ်စရာ
ဝေဒနာ
ဟောဖတ်တာလေးဖြစ်ပြီးဆိုဝေဒနာကောမဖြစ်ဘူးလားဖြစ်လား
ဖြစ်ပါဘူး
အဲ့ဒီဝေဒနာလေးဖြစ်လာပြီဆိုတဲ့အခါကျတော့ဝေဒနာကဘယ်နှမျိုးရှိတော့ပေါင်းမျိုးရှိတယ်ဘယ်လိုတွေပါလဲဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခာဝေဒနာဝေဒနာမျိုးလဲ
၃
မျိုးပါဒါဒီဝေဒနာ၃မျိုးဖြစ်လာတဲ့အခါကျတော့ဒုက္ခဝေဒနာဆိုတာတခြားလားကောင်းသောခံစားမှုလေးလားက
ောင်းသော
ခံစားမှုဒုက္ခဝေဒနာဆိုတာကဘာတွေတော့
မ
ကောင်းသောခံစားမှုဥပ္ပခာဝေဒနာဆိုတာက
အ
လေလခံစားမှုဘယ်နှမျိုးခံစားတော့
၃မျိုးပါ
ကောင်းသောခံစားမှုမကောင်းသောခံစားမှုအလေလခံစားမှုခံစားမှုဘယ်နှမျိုးပါလဲ
၃မျိုးပါ
အဲဒီသောင်းပြောင်းပေါ်လာတဲ့အခါကျတော့ကောင်းသောခံစားမှုလေးတွေပေါ်လာပြီဆိုရင်ဒုက္ခဝရဏပြည့်စည်ရာတခြားလားတဏှာလား ဒုက္ခဝရဏပြည့်စည်ရာဒုက္ခဝရဏဒီဟူသောအကြောင်းတရားကြောင့်တဏှာမိမိတို့ရဲ့တဏ္ဍမှာตายาธรรมနှစ်သက်ချင်းဆိုတဲ့တဏ္ဍတရားမပေါ်ဘူးလားပေါ်လာလား
ပေါ်ပါဘူး
ตายาธรรมနှစ်သက်ချင်းဆိုတဲ့တဏ္ဍတရားလေးပေါ်လာပြီဆိုရင်ဩတဏ္ဍဆိုတဲ့ကိလေသာခိုးသူမိမိတို့ရဲ့တဏ္ဍမရောက်ဘူးလားရောက်လာလားကိလေသာသောလာပိလိတံမြတ်စွာဘုရားဟောခဲ့တယ်မဟုတ်လားမိမိတို့ရဲ့တဏ္ဍမှာတတိတာမကိန်းထားဘူးဆိုရင်ကိလေသာသောလာပိလိတံကိလေသာဆိုတဲ့သခိုးရန်သူတွေကမိမိတို့ကိုလာပြီးတော့နှိမ့်ဆက်ပါလိမ့်မယ်ဒီလိုမလား အခုပဲဒုက္ခဝရဏလေးဖြစ်လာပြီဆိုရင်ဒုက္ခဝရဏလေးရဲ့နောက်မှာတခြားလိုက်ပါလားတဏှာလိုက်ပါလ
ား
တဏှာဖြစ်တော့ဘယ်လိုဖြစ်မယ်ဥပါဒါဖြစ်မယ်ဥပါဒါဖြစ်တော့ကမ္မဘဝမဖြစ်ဘူးလားဖြစ
်
ကမ္မဘဝဖြစ်တော့အဲ့ဒီကမ္မဘဝအပေါ်မှာဘယ်လိုတွေအုပ်ချုပ်ထားပါလိမ့်တဏှာရဲ့ဥပါဒါရဲ့မောချုပ်မလားအုပ်ချုပ်ထားလ
ား
တဏှာအုပ်ချုပ်တဲ့ကံတွေမဖြစ်ဘူးလားဖြစ်
ဖြစ်ပါ
ဥပါဒါအုပ်ချုပ်တဲ့ကံတွေမဖြစ်ဘူးလားဖြစ
်
အဲ့ဒီတဏှာအုပ်ချုပ်တဲ့ကံဥပါဒါအုပ်ချုပ်တဲ့ကံတွေဖြစ်တော့ကမ္မဘဝပြည့်စရာဇာတိအလောင်းကသုတ်သားဖို့ကံကြိုးပေးကတခြားလားခန္ဓာ၅ပါးလ
ား
ခန္ဓာ၅ပါးဖြစ်ပြပါသစ္စာဟောဒုက္ခတရားတွေမရဘူးလားရပါလ
ား
တခြားရဲ့ပြည့်တယ်လားတတိလက်လွတ်ခြင်းရဲ့ပြည့်တယ်လား
တ
တိလက်လွတ်ခြင်းအဲ့ဒီတတိသည်တတိလက်လွတ်သွားတဲ့အခါကျတော့မျက်စိဆိုတဲ့တကားပေါင်းကြီးကနေပြီးတော့နော်ဝေဒနာတဏှာဥပါရကံမဝင်မလားဝင်ပါဘူ
း
ဘယ်တကားဘောက်ကဝင်လာတော့
မျက်စ
ိဆိုတာပါအဲ့ဒါတော့မျက်စိအနေနဲ့လုံးကြုံတာမလုံးကြုံတော့ဘူးလားလုံးကြုံ
ပါ
ဘူးတတိကိန်းတော့လားမကိန်းလို့မကိန်း
ဘူ
းပါအဲ့ဒီတော့ဘုန်းကြီးတော်တရားရမတွေကကိလေသာတွေခုတ်သူရန်သူတွေဝင်လာခွင့်မရအောင်မျက်စိဆိုတဲ့တကားဘောက်ကြီးကနေပြီးတော့အဆောင်နေခြားထားဖို့မလိုဘူးလားလို့
လိုပါဘူ
းအဲ့ဒီအဆောင်နေခြားတာတော့အဆောင်က2ယောက်ရှိတယ်နံပါတ်1ကတတိနံပါတ်2ကပညာနံပါတ်1က
တ
တိနံပါတ်2က
ပ
ညာသတိသံဝိဇိညိနသမန္တာကတောဟောတိတတိဆိုတဲ့အဆောင်နဲ့ခြားထားလိုက်ပါတယ်ဟုတ်တယ်မဟုတ်လ
ား
နံပါတ်1ကပညာဆိုတဲ့အဆောင်နဲ့ပဲမခြားထားရဘူးလားခြားထားရအဲ့ဒီတော့ခြားထားလိုက်တဲ့အခါကျတော့တတိနဲ့လည်းဆောင်တယ်ပညာနဲ့လည်းဆောင်တယ်အဲ့ဒီတော့ဆောင်တဲ့အခါမှာမျက်စိဆိုတဲ့ဒကာဘောက်ကဝင်လာတာခန္ဓာဘယ်နှပ
ါ
ဘယ်ခန္ဓာတွေလဲလို့မေးတော့ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာမြေစိတ်ကလေးကတခြားလားဝိညာဉ်နဲ့ခန္ဓာအဲ့ဒီမြေစိတ်ကလေးပေါ်လာရင်စတသိက်ဆိုတဲ့နံတရားတွေကအတူတူမပေါ်ဘူးလားပေါ်ပါဘူ
း
အဲ့ဒီနံတရားတွေခန္ဓာဖွင့်လိုက်တော့ပေါင်းပါဘယ်ခန္ဓာတွေတော့ဝေဒနာခန္ဓာသိဉ္ဇခန္ဓာရဲ့သင်္ခါရခန္ဓာဟုတ်တယ်မလားအားလုံးပေါင်းလိုက်တော့နာခန္ဓာဘယ်နှပါလဲ၄ပါးအားလုံးပေါင်းလိုက်တော့နာခန္ဓာ၄ပါးမရဘူးလားရစိတ်ခန္ဓာက၁ပါးစတသိက်ခန္ဓာက၃ပါးစိတ်ခန္ဓာက
၃ပါး
စတသိက်ခန္ဓာက
၃ပါး
စိတ်ခန္ဓာကဘယ်လိုပါလဲဝိညာဉ်နဲ့ခန္ဓာစတသိက်ခန္ဓာတွေကဝိရဏခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဟုတ်ပြီအဲ့ဒီစတသိက်တွေစိတ်တွေဖြစ်ပေါ်လာတဲ့အခါကျတော့သရုပ်ကတခြားမှာမိပြီးပေါ်လာလားယုတ်ကုန်မိပြီးပေါ်လာ
ယုတ်ကုန်မိပြီးပေါ်လာ
ဘယ်ယုတ်ပါလဲမျက်စိအကြည့်ယုတ်ဘာယုတ်တယ်တော့မျက
်စ
ိအဲ့ဒီခန္ဓာလေးတွေမျက်စိအကြည့်ဆိုတဲ့ယုတ်မှာမိပြီးတော့ပေါ်လာတာပါအဲ့ဒီတော့ပေါ်လာတာဆိုတဲ့အတွဲမျက်စိအကြည့်ဆိုတဲ့ယုတ်တရားကလေးလည်းပဲတပြိုင်နက်သောကာလမဖြစ်ဘူးလားဖြစ်ပါတယ်အဲ့ဒီယုတ်တရားကလေးကဘာခန္ဓာပါလဲရူပခန္ဓာအာလောပေါင်းလိုက်တော့ခန္ဓာဘယ်နှပါဘယ်လိုတွေတော့ရူပခန္ဓာဝိရဏခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာအဲဒီခန္ဓာ၅ပါးကိုပေါင်းပြီးတော့ပြောလိုက်တဲ့အခါကျတော့မြေစိတ်ခန္ဓာ၅ပါးဒါလည်းမြေစိတ်ခန္ဓာ၅ပါးအဲဒီမြေစိတ်ခန္ဓာ၅ပါးဒီဘယ်တကားပေါက်ကဝင်လာတော့မြေစိတ်ခန္ဓာ၅ပါးဟုတ်တယ်မြေစိတ်တကားပေါက်ကဝင်လာတာတတိလေးနဲ့လည်းစောင့်မယ်ပညာလေးနဲ့လည်းစောင့်မယ်ဆိုတဲ့အခါကျတော့မြေစိတ်ခန္ဓာ၅ပါးလေးပေါ်လာတော့မြေစိတ်ခန္ဓာ၅ပါးတော့မသိရဘူးလားသိရ
သ
ိရတယ်တခြားလားယုံတဲ့တရားလေးလား
ယုံတဲ့တရ
ားယုံတရားကလည်းဖြစ်ပြီးရင
်
ဖြစ်ရတယ်တရားကလည်းဖြစ်ပြီးရင
်
ဖြစ်ရတယ်ဩဒီတရားလေးကယုံတရားဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ဩဒီတရားလေးကနတ်တရားဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်မသိရဘူးလားသိရလား
သိရတယ်
ယုံတရားကလေးပါပဲနတ်တရားကလေးပါပဲလို့သိလိုက်ကြုံတော့ တခြားလားတတိပဋ္ဌာန်လား
တ
တိပဋ္ဌာန်။ဟောယုံတရားကလေးကလည်းဖြစ်ပြီးတော့ပြတ်တယ်နန္တရားကလေးကလည်းဖြစ်ပြီးတော့ပြတ်တယ်ဖြစ်သဘောပြတ်သဘောလေးတွေ့လိုက်တဲ့အခါကျတော့တတိပဋ္ဌာန်ဘာဝနာမဖြစ်ဘူးလားဖြစ်တော့တတိပဋ္ဌာန်ဖြစ်စဉ်တုန်းကသမာဓိမဲ့ခင်ပေါ့မှာအားရလေ
ဟ
ောဒီတတိပဋ္ဌာန်ဖြစ်စဉ်တုန်းကသမာဓိမဲ့ခင်မနှပါလေရုပ်ကိုယုံမှန်းသိတယ်နာမ်ကိုနာမ်မှန်းသိတယ်အားရလို့သိအောင်ကြိုးပမ်းပေးတာကတတိဒီလိုမလားအေးယောက်တရားကိုယောက်တရားမှသိအောင်နတ်တရားကိုနတ်တရားမှသိအောင်အားဆိုင်ပြီးတော့ကုညီပြတာကဝရိယနော်ယောက်တရားကိုယောက်တရားမှသိပြီနတ်တရားကိုနတ်တရားမှသိပြီဆိုတော့အခါကျတော့ယောက်တရားအပေါ်မှာစိတ်တွေစွတ်စွတ်ဆက်ဆက်ဖြစ်နေတယ်နတ်တရားအပေါ်မှာစိတ်တွေစွတ်စွတ်ဆက်ဆက်ဖြစ်နေပြီဆိုရင်တခြားဖြစ်တာကသမာဓိဖြစ်တာသမာ
ဓ
ိဖြစ်တာအားလုံးပေါင်းလိုက်တော့သမာဓိမဲ့ကဘယ်နှပါလဲဘလူတွေတော့သမာဝါယာမမဲ့ကသမာဓိမဲ့ကသမာသမာဓိမဂ္ဂင်မဂ္ဂင်ဘယ်နှပါလဲအရိဒသတိပ္ပဏခိင်းနဲ့အခိုက်တာကာလမှာမဂ္ဂင်ဘယ်နှပါဖြစ်နေတော့ဘယ်မဂ္ဂင်နေတော့သမာဝါယာမမဂ္ဂင်သမာသတိမဂ္ဂင်သမာသမာဓိမဂ္ဂင်ဒီလိုမဟုတ်လားအရိဒကျင်လာတဲ့အခါကျတော့ဩဒါယုံတရားလေးပဲဩဒါနဲ့တရားလေးပဲယုံတရားကလည်းဖြစ်ပြီးရင်ဘာဖြစ်တတ်တော့
ဖြစ်
တတ်တရားကလည်းဖြစ်ပြီးရင်ဘာဖြစ်တတ်တော့
ဖြစ
်ပြီးပြတ်တတ်တဲ့သဘောလေးပါပဲလို့သိလိုက်တော့တမုတ္တယဓမ္မာနုပ္ပတိဝါကာယသမေဝိရတ္တိဝေယဓမ္မာနုပ္ပတိဝါကာယသမေဝိရတ္တိသင်္နာနဲ့မညီဘူးလားညီသွား အဲ့ဒီအစိတ်ရောက်သွားပြီဆိုရင်ဖြစ်သဘောကိုလည်းတွေ့တယ်ပြတ်သဘောကိုလည်းတွေ့တဲ့အခါကျတော့ဖြစ်ပြတ်ပါသစ္စာတော့ဒုက္ခသစ္စာပါပဲလို့သိတဲ့ဉာဏ်ကဘာသစ္စာတော့အော်ဒီလိုဆိုတော့မဉာဏ်လေးတွေဝင်မလားဝင်လား
ဉ
ာဏ်လေးဝင်လာပြီဆိုတော့ပညာမဲ့ကလေးဝင်လာပြီပေါ့ပညာမဲ့ခင်ကဘယ်နှပါတော့ဗာမဲ့ခင်တွေတော့သမ္မာသင်္ကပ္ပမဲ့ခင်သမ္မာဒိဋ္ဌိမဲ့ခင်ဘာလဲလဲသမ္မာသင်္က
ပ္ပမဲ
့ခင်ပညာမဲ့ခင်ဘယ်နှပါလဲသမ္မာ
အဲ
့ဒီပညာမဲ့ခင်နှစ်ပါးရဲ့သောသောကပေါ်လာပေါ်လာခဲ့တဲ့သမ္မာဒိမဲ့ခင်သုံးပါးရဲ့ပေါင်းတဲ့အခါကျတော့မဲ့ခင်ဘယ်နှပါလဲသမ္မာအဲ့ဒီမဲ့ခင်၅ပါးကိုတခြားခေါ်မလားဝိပဿနာမဲ့ခေါ်မလား
ဝ
ိပဿနာဟုတ်ပြီဝိပဿနာမဲ့ဖြစ်တဲ့အခါမှာသမ္မာဒိမဲ့ခင်ကဘယ်နှပါပညာမဲ့ခင်ကဘယ်နှပ
ါ
တတိထားနေတော့ကတခြားလားသမာဓိမဲ့ခင်လားသမ
ာ
ဓိပညာလေးနဲ့ကြီးလိုက်တာကတခြားလားပညာမဲ့ခင်လားပ
ညာ
မဲ့ခင်အလုံးပေါင်းတော့မဲ့ခင်ဘယ်နှပါသာ
အ
ဲ့ဒီမဲ့ခင်ကပါသုံသွားတဲ့အခါကျတော့တတိပဋ္ဌာန်နေမကားတော့ဘူးဘာဖြစ်သွားတော့တတိပဋ္ဌာန်ဘာဝနာမပြေဘူးလားဖြစ်သွားလား အဲ့ဒီတော့ဖြစ်သွားပြီဆိုရင်ဩဒါကမြင်စိတ်ဩဒါကခန္ဓာဩဒါကယုတ်တရားဩဒါကနတ်တရားယောသဘောနံသဘောလေးတွေပေါ်မှာယောသဘောနံသဘောတို့ရဲ့ဖြစ်သဘောပြသဘောတရားကလေးတွေကိုဉာဏ်ကလေးနဲ့ထိုးထွင်းပြီးတော့သိလိုက်တဲ့အခါကျတော့အာလုံးဒီတခြားလားဖြစ်ဖြစ်တရားတွေလား မြဲသလားမမြဲဘူးလား
မမြဲပါ
မမြဲတဲ့အတွက်ဒိဋ္ဌာလားအဋ္ဌာလား
မ
မြဲပါမမြဲတဲ့သဘောနဲ့ဖန်မှန်ထားတဲ့ဒိဋ္ဌာတော့ဒုက္ခလားဒုက္ခလားဒ
ု
က္ခပါယောတရားကလေးကလည်းပုဂ္ဂိုလ်တ္တဝါငါဟုတ်ရဲ့ဒါတရားကလေးကလည်းပုဂ္ဂိုလ်တ္တဝါငါဟုတ်ရဲ့လားဟုတ်ပါဘူးအတ္တဒိဋ္ဌိတွေမစင်မလားစင်နေလားစင
်ပါ
ဘူးအတ္တဒိဋ္ဌိတွေလည်းစင်နေတယ်ဖြစ်သဘောပြသဘောလေးတွေလည်းတွေ့နေတယ်ဟုတ်တယ်မလားအဲ့ဒါတော့တွေ့နေတဲ့အခါတော့ဘယ်မလဲငါလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါနဲ့ကောဆိုင်ရလား ဆိုင်ပါဘူးဖြစ်ပြင်းပြတ်တတ်တဲ့သဘောဆိုတော့တာယာဘုရားကောရှိသေးလားမရှိပါ
ဘ
ူးမြတ်တဘုရားကောရှိသေးလားမ
ရှိပါ
ဘူးတာယာဘုရားမြတ်တဘုရားမရှိပါဘူးဆိုတော့တဏ္ဍာကိလေသာတွေလာခွင့်ရသေးလားဘလုံးနဲ့ဓာတ်လိုက်တာတော့တတိပဋ္ဌာန်ဘာဝနာနဲ့ဓာတ်လိုက်တာဘလုံးနဲ့ဓာတ်လိုက်တော့
တ
တိပဋ္ဌာန်ဘာဝနာဆိုတာတခြားလားဝိပဿနာမဲ့ခင
်
ဝိပဿနာဉာဏ်လေးနဲ့ဓာတ်ပြလိုက်တာမဟုတ်လားအဲ့ဒီဝိပဿနာဉာဏ်လေးနဲ့ဓာတ်ပြလိုက်တဲ့အခါကျတော့ဒါငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးလို့သိလိုက်တဲ့အချိန်မှာဒိဋ္ဌိကိလေသာမစင်မလားစင်သွား
တ
ယ်ဩဒါယောတရားဩဒါနတရားဖြစ်သဘောပြသဘောပါပဲလို့သိလိုက်တော့အမှန်ကိုမှန်တဲ့တည်သွားပြီဖြစ်တဲ့တွင်အမှန်ကိုမှန်တဲ့မတိတဲ့အဝိဇ္ဇာကိုမစင်မလားစင်သွားလား တရားဖွေရနှစ်သက်ဖွေရကောင်းတာမရှိတော့အားလုံးဖြစ်ပြီးရင
်
နေဆာလားအနေဆာလား အနေဆာဖြစ်ပြီးရင်ပြတ်တတ်တဲ့သဘောနေဆာသဘောဒုက္ခသဘောအနတ္တသဘောပါပဲလို့သိလိုက်တော့တရားဖွေရနှစ်သက်ဖွေရဘာမှမရှိတဏှာကိလေသာဝေခွင့်ရသေးလား
မရ
ပါဘူးတခြားနဲ့ပယ်လိုက်တာလားဝိပဿနာမင်းနဲ့ပယ်လိုက်တာလား ဝိပဿနာမင်းနဲ့ပယ်လိုက်တော့တရင်ကအားဖြင့်ပယ်လိုက်တာပေါ့နော
်
တရင်ကအားဖြင့်အဝိဇ္ဇာကိလေသာလည်းပယ်တယ်ဒိဋ္ဌိကိလေသာလည်းပယ်တယ်တဏှာကိလေသာကမပယ်ဘူးလားပယ်လား အဲ့ဒီတော့ပယ်လိုက်တာနဲ့တပြိုင်တည်းကိလေသာဆိုတာကတခြားလားသမုဒိယသစ္စာ အဲဒီကိနေသာလေးတွေသိသွားပြီဆိုတော့တရင်ကားဖြင့်သိသွားပြီဆိုတော့တခြားသစ္စာသိတာလားသမုဒိယသစ္စာသိတာသမုဒိယသစ္စာအပိပယ်သိသွားတာလားတရင်ကသိတာလားသ
ိတ
ာဟုတ်ပြီသမုဒိယသစ္စာလေးတွေသိတယ်သမုဒိယသစ္စာလေးတွေမှသိသွားပြီဆိုရင်အကြောင်းသိတော့အကျိုးမငြိမ်းဘူးလားငြိမ်းပါ
ဘူ
းအကျိုးဒုက္ခသစ္စာတွေကမငြိမ်းဘူးလားငြိမ်းပါလားင
ြ
ိမ်းပါဘူးသမုဒိယသစ္စာသိခြင်းနဲ့အကျိုးဒုက္ခသစ္စာငြိမ်းဖို့ပါပဲဟုတ်တယ်မလားအကြောင်းသမုဒိယသစ္စာသိခြင်းနဲ့ဘာအတွက်တော့အကျိုးဒုက္ခသစ္စာငြိမ်းဖို့မဟုတ်ဘူးလားဟုတ
်
အကျိုးဒုက္ခသစ္စာသာငြိမ်းသွားမယ်ဆိုရင်ဒုက္ခငြိမ်းတာတခြားလားနေပါ့မလ
ား
ဒုက္ခသစ္စာငြိမ်းတာနေပါပါပဲဒီလိုမလားအဲ့ဒါကြောင့်မြတ်စွာဘုရားသခင်ခရမရကြီးကနိုင်စင်နေချပြီးတော့မပြခဲ့ဘူးလားပြခဲ့လားနံပါတ်1အဲ့ဒီလေးလုံးကြောင်ဆောင်းထင်းရဘာလုံးကြောင်ဆောင်းထင်းရပါလဲအဲ့ဒီအဲ့ဒီလုံးကြောင်ဆောင်းထင်းဖို့ရတဲ့တခြားနဲ့အကူအညီပေးရမှာလားတတိပညာနဲ့အကူအညီပေးရမှာလား တတိပညာနဲ့အကူအညီပေးရမှာအဲ့ဒီတော့ပရပိုင်းတဲ့နော်တတိပညာလေးနဲ့အကူအညီပေးပြီးတော့မိမိတို့ရဲ့တဏ္ဍာမအဲ့ဒီနေမြလုံးကြောင်ဆောင်းထင်းလိုက်မယ်ဆိုရင်မိမိတို့ရဲ့တဏ္ဍာမကိလေသာတွေဟုသောအိပ်ပျော်ခြင်းမှနိုးစင်နိုင်တဲ့ဘုဇင်ခုနှစ်ပါးအချင်းကောင်းအချင်းမြတ်တွေရပါလိမ့်မယ်လို့ဘုရားရှင်ကတော်မြတ်ကြီးမဟုတ်ခဲ့ဘူးလားဟုတ်ခဲ့လားဟု
တ်ပါပါ
ဘုဇင်ခုနှစ်ပါးတည်းဟုသောအချင်းကောင်းအချင်းမြတ်အဲ့ဒီဘုဇင်ခုနှစ်ပါးတည်းသောအချင်းကောင်းအချင်းမြတ်တွေတကူပြီးတကူတကူပြီးတကူကြည်ကြံကြောကိုအားထုတ်သွားကြမယ်ဆိုရင်တခြားမှနိုးလာရမှာလားကိလေသာဆိုတဲ့အိပ်ပျော်ခြင်းမှနိုးလာရမှာလားက
ိလေသာဆိုတဲ့အိပ်ပျော်ခြင်းမှနိုးလာရမှာလား
အခုဘုန်းကြီးတို့ဓမ္မတွေကဘယ်ထဲမှာအိပ်ပျော်နေတာတော့အဝိဇ္ဇာကိလေသာထဲမှာလည်းအိပ်ပျော်နေတယ်ဒိဋ္ဌိကိလေသာထဲမှာလည
်း
တဏှာကိလေသာထဲမှာလည
်းအိပ်ပျော်
နေတယ်ကိလေသာဘယ်နှမျိုးထဲမှာအိပ်ပျော်နေတော့ပဋိစ္စသမုပ္ပါဒေသနာတော်အလိုအရပြောမယ်ဆိုရင်အဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိရဲ့ဒီလိုမလားဒိဋ္ဌိသရတခြားလားဥပါဒတရား
ဥပါဒတရား
အဲ့ဒီတော့အဝိဇ္ဇာတရားရဲ့တဏှာတရားရဲ့ဥပါဒတရားဒါပရိစ္ဆာသမုပ္ပါဒီနဲ့ပြောလိုက်တာနော်တင်းကျော်နေနဲ့ပြောမယ်ဆိုရင်ကိလေသာတရားတခြားလား10ပါးရှိတာ
10
ပါးအဲ့ဒီ10ပါးကတော့ထားလိုက်တော့ဟောပရိစ္ဆာသမုပ္ပါဒီနဲ့ပြောလိုက်တော့အဝိဇ္ဇာဆိုတဲ့အိပ်ပျော်ခြင်းနဲ့လည်းအိပ်ပျော်နေကြတယ်တခြားနဲ့အိပ်ပျော်တာလားအဝိဇ္ဇာနဲ့အိပ်ပျော်တာလား
အဝိဇ္ဇာနဲ့အိပ်ပျော်တာ
သိပြီးအိပ်ပျော်တာလားမသိဘဲအိပ်ပျော်နေတာလား
မသိဘဲအိပ်ပျော်
ဘာကိုမသိတာတော့သစ္စာလေးပါးကိုမသိတာဒီလိုမလားနောက်တကဒိဋ္ဌိဆိုတဲ့ကိလေသာအိပ်ပျော်ခြင်းဒိဋ္ဌိဆိုတဲ့ကိလေသာတွေမှာလည်းအိပ်မပျော်ဘူးလားအိပ်ပျော်နေလား တခြားကိုဆွဲနေတာလားပုဂ္ဂိုလ်တ attva ငါလို့ဆွဲနေတာလားပုဂ္ဂ
ိုလ် attva
တကယ်ရှိတာကတခြားလားယုတ်တရားနန္တရားလား
ယုတ်
တရားနန္တရားယုတ်တရားနန္တရားအပေါ်မှာတခြားနဲ့ဆွဲနေတာလားဒိဋ္ဌိနဲ့ဆွဲနေတာလား
ဒိဋ္ဌိနဲ့ဆွဲ
တာဘာကိလေသာတွေမှာအိပ်ပျော်နေတော့ဒိဋ္ဌိကိလေသာတွေမှာအိပ်ပျော်နေကြတာပေါ့ဒိဋ္ဌိကိလေသာနဲ့ဆွဲလိုက်ပြီဆိုပုဂ္ဂိုလ်တ attva ဆိုတဲ့ယူကိုယူတဲ့အခါကျတော့ตาရတတ်မဲ့နှိမ့်တဲ့တဏှာတွေမလာဘူးလားလာလားမ
လ
ာပါဘူးဝေဒနာပြည့်စည်ရပါတယ်တော့တဏှာပြည့်စည်ရပါတယ်တော့ဥပါဒနာပြည့်စည်ရပါဘူးဩကိလေသာဆိုတဲ့အိပျော်ခြင်းမှာအိပျော်နေတဲ့ပုဂ္ဂိုလ်များသည်ကာမဘဝဆိုတဲ့ဘဝရာချောင်းအလုပ်တွေမလုပ်ဘူးလားလုပ်လားမ
လုပ်ပါဘူး
အဲ့ဒီရာချောင်းအလုပ်တွေလုပ်တဲ့အခါကျတော့ကာမဘဝပြည့်စည်ရစာတိတခြားရမလားဘဝရ
ဘ
ဝရဘဝဆိုတာဒုဘဝရရဓာဘဝရရခန္ဓာဘယ်နှပါးအာ
ဖ
ြစ်ပြီးတော့
က
ျေပါဒါသစ္စာတော့ဒီလိုတော့ကိလေသာတွေဥသာအိပ်ပျော်ခြင်းမှာအိပ်ပျော်နေတဲ့ပုံကများသည်တခြားသစ္စာနဲ့နေရတာလားဒုက္ခသစ္စာနဲ့နေရတာဒုက္ခသစ္စာအခုမြတ်စွာဘုရားသခင်ကတော်မြတ်ကြီးကကိလေသာတွေသာအိပ်ပျော်ခြင်းမှာနိုးစင်နိုင်တဲ့အကျင့်ကောင်းနေနိုင်စင်ချပြီးတော့မပြခဲ့ဘူးလားပြခဲ့တခြားကျင်လားဘုဇ္ဇခဏပါကျင်လား အဲ့ဒီဘုဇ္ဇခဏပါကျင်ခြင်းမို့ရတဲ့တခြားကိန်းရမလားတတိကိန်းရမလား
တ
တိကိန်းပဲဆိုရင်တခြားနဲ့ပြည်စုံပါလားအိန္ဒိရိနဲ့ပြည်စုံပါလား အဲ့ဒီတော့အိန္ဒိရိနဲ့ပြည်စုံရလျောင်းတတိနဲ့ကိန်းထားပေးပါပညာနဲ့လည်းကြည်ပေးလိုက်ပါဟုတ်တယ်မလားအဲ့ဒီတော့တတိထားဝရိယစပညာနဲ့ကြည်တဲ့အခါကျတော့နံပါတ်တတိပဋ္ဌာန်မဖြစ်ဘူးလားဖြစ်လားဖြစ်ပါဘူးနံပါတ်2တတိပဋ္ဌာန်ဘာဝနာမဖြစ်ဘူးလားဖြစ်ပါဘူ
း
အဲဒီလိုနဲ့ကိလေသာအိပ်ပျော်ခြင်းမှနိုးသွားမယ်ဆိုရင်တတိပဋ္ဌာန်လမ်းဆုံးမဖြစ်ဘူးလားဖြစ်ပါဘူ
း
တတိပဋ္ဌာန်လမ်းဆုံးရောက်တာနဲ့ဒီပိုင်းနဲ့ဝိဇ္ဇာဆိုတဲ့မဉ္ဇဏ်နေလည်းမရဘူးလား ဝိမောတိဆိုတဲ့ပူဉ္ဇဏ်နေလည်းမရဘူးလား အဲဒီလိုပရပိုက်ကိုတဲ့ဘုရားရှင်ကရမကြီးကဟောခဲ့ပြောခဲ့တဲ့ဒေသနာကိုနှလုံးသိမ့်ပြီးတော့ဘုန်းကြီးတို့အားလုံးသောယောဂီအပေါင်းတော်ကောင်းတို့ဒီထဲပဲကိလေသာဒိဟုသောအိပ်ပျော်ခြင်းမှနှိုးရလေအောင်မိမိတို့ရဲ့တဏ္ဍာမှာ တတိပဋ္ဌာန်လည်းမကင်းရဘူးလားကင်းရမလား တတိပဋ္ဌာန်ဘာဝနာပြအောင်လည်းမကျင့်ရဘူးလားကျင့်ရမလ
ား
တတိပဋ္ဌာန်လမ်းဆောင်းအောင်လည်းမကျင့်ရဘူးလားကျင့်ရမလ
ား
အဲ့ဒါကြောင့်တတိပဋ္ဌာန်ရဲ့တတိပဋ္ဌာန်ဘာဝနာရဲ့တတိပဋ္ဌာန်လမ်းဆောင်းရဲ့ဆိုပြီးတော့အကျင့်၃မျိုးနဲ့ပြည့်စုံအောင်ကျင့်ပြီးတော့ကိလေသာတိဥ္ဇောအိပ်ပျော်ခြင်းမှလွတ်ရဲ့မဉ္ဇဉ်ဘုံညာနိဗ္ဗာန်ချမ်းသာများရအောင်ကြိုးကြိုးစားစားနဲ့ကျင့်ကြံကြုပ်ကိုအားထုတ်ကြပါလို့တိုင်တွန်းရင်းနဲ့သာဓုသုံးရင်ခေါ်ကတရားဖွင့်ဒီလိုချုပ်ပါလေ။အေးကျွန်မချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုလေးလာတဲ့ဖွဲ့တင်နေအောင်။ပြည့်စုံဆောင်ရှားထောက်ပံ့နေသောသာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။